Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာဒေါက်တာရှင်များရှင်လန်းချမ်းမြေကြပါစေ VOA American တန်ကနေ2019ခုနှစ်ဒီဇင်ဘာလ14ရက်ကြာသပတေးနေ့နံနက်ခင်းအစီအစဉ်လေးကို American ပြည်တော်စုမြို့တော် Washington DC ကနေထုတ်လွှင့်ပေးနေပါပြီလိုင်းဒိုမီတာ3240နဲ့49တို့အပြင် VOA ရဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တွင်ညီနားဆင်နိုင်ကြပါတယ်ခင်ဗျာကျွန်တော်စမူးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းဝန်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့အလာဘားနာပြည်နယ်အထက်လွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်လောင်းအနိုင်ရသွားတဲ့အတွက်ဝါရှင်တန်နိုင်ငံရေးလောကတုံ့လုပ်သွားခဲ့ပါတယ်မြောက်ကိုရီးယားနျူကလ িয়ার ရေးကြိုတင်ကန့်သတ်ချက်တွေမှသာပဲတွဲဆုံဆွေးနွေးဖို့အမေရိကန်ရဲ့ကမ်းလှမ်းချက်ကိုတရုတ်ကကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံမှာမနေ့ကဖမ်းဆီးခံရတဲ့ရိုက်တာသတင်းဌာနကသတင်းတောက်နှစ်ယောက်ပြန်လွှတ်ပေးနိုင်ငံတကာတောင်းဆိုမှုတွေထွက်ပေါ်နေပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမတ်ခွာညွန်းနဲ့အတူတိပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေမှာဆိုရင်တော့
We're calling for their immediate release. Journalists are playing a vital role right now in reporting on a story.
ဒါကတော့မြန်မာနိုင်ငံမှာအင်ကာနေတို့ကဖမ်းဆီးခံကြရတဲ့ writer သတင်းဌာနရဲ့သတင်းတောက်နှစ်ယောက်ကိုပြန်လွှတ်ပေးဖို့အတွက်နယူးယောက်ခြေစိုက်သတင်းသမားများကာကွယ်စောင့်ကြောက်ရေးအဖွဲ့ CPG ရဲ့အမှုဆောင် director Joel Simon ပြောဆိုသွားတာဖြစ်ပါတယ်။နောက်ပိုင်းမှာအပြည့်စုံကိုနားဆင်ကြရဖို့ရှိပါတယ်။အဲ့ဒါပြင် Human Rights လူခွင့်ရေးအဖွဲ့ကြီးကလည်းအဲ့ဒီလို့ရဟာတရင်မီဒီယာလက်လက်ခွင့်ကိုချိုးဖောက်တဲ့လူရဖြစ်ပြီးတော့ရတအစိုးရအရင်စစ်စိုးရတွေလက်ထက်တုန်းကလိုပဲဆက်လက်လှုပ်ဆောင်နေစေဖြစ်တယ်ဆိုပြီးတော့ဝေဖန်လိုက်တဲ့တရင်ကချင်းပြည်နယ်ဖားကန်မြို့ကရေစကန်တစ်ခုအနီးမှာဘုံတလုံးစက်တိုက်ပောက်ကွဲခဲ့တယ်ဆိုတဲ့အခြေအနေစတာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ပတ်စင်ကဏ္ဍတွေကိုလည်းနားဆင်ရမှာပါ။အခုတော့ထိတ်တန့်ရောက်မြန်မာနိုင်ငံတကာတရင်တွေကိုကိုစောဝင်းလှိုင်နဲ့မခွန်ညိုတို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ။
အမေရိကန်ပြည်ထောင်စုအလာဘားနမပြည်နယ်မှာအင်ကာနီကကျင်းပခဲ့တဲ့အထက်လွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်လောင်းဒေါက်ဂျုန်းစ်မမျှော်လင့်ပဲအနိုင်ရသွားတဲ့အတွက်ဗုဒ္ဓဦးနေ့ကဝါရှင်တန်ရဲ့နိုင်ငံရေးလောကကိုတွန်းလို့သွားစေခဲ့ပါတယ်။တိုင်းပြည်တောင်ပိုင်းဒေသကရှေးဥစောဝါဒီတွေကြီးစိုးတဲ့ဒီပြည်နယ်မှာ Republican Party တွေအနေနဲ့အထက်လွှတ်တော်ရွေးကောက်ပွဲမှာ25နှစ်အတွင်းပထမဆုံးအကြိမ်အရှုံးနဲ့ရင်ဆိုင်ရတာလည်းဖြစ်ပါတယ်။ရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့အတွက်ဒီမိုကရက်အမတ်လောင်းဒေါက်ဂျုန်းစ်ကအလုံးအတွက်ဖြစ်စေရမယ်လို့ဗုဒ္ဓဦးနေ့မှာပြောကြားလိုက်ပါတယ်။
As most people, including the president, believe that the people of Alabama spoke, and after elections, it's a time.
Alabama ပြည်နယ်သားတွေကရွေးကောက်ပွဲမှာသူတို့ရဲ့သဘောဆန္ဒတွေကိုပြသလိုက်ကြတာဖြစ်တယ်လို့သမ္မတ Donald Trump နဲ့အတူအများကလက်ခံထားကြတာဖြစ်ပါတယ်ရွေးကောက်ပွဲပြီးသွားပြီဖြစ်တဲ့အတွက်အခုချိန်ဟာပြန်လည်ကုစားဖို့တစ်ဖက်နဲ့တစ်ဖက်ထိတွေ့ဆက်ဆံရမယ့်အချိန်ရောက်ပါပြီကျန်းသစ္စာချိန်ဆိုပြီးရင်အဲ့ဒီအတိုင်းလှုပ်ဆောင်သွားဖို့ကျွန်တော်တန်ဋိဌာန်ချထားပါတယ်ကျွန်တော်ကိုလူတိုင်းကထိတွေ့ဆက်ဆံခွင့်ရအောင်ကြိုးစားလှုပ်ဆောင်သွားပါမယ်လို့လည်းကျွန်တော်လူတွေကိုပြောထားပြီးဖြစ်ပါတယ်လို့ဒေါက်ဂျုန်းစ်ကပြောသွားတာပါရွေးကောက်ပွဲမှာအနိုင်ရလိုက်တဲ့ဒေါက်ဂျုန်းစ်ကိုသမ္မတထရမ့်ကချီးကျူးပြောကြားလိုက်ပြီးပြိုင်ဘက် Republican ကိုယ်စားလှယ်လောင်း Ryan Moore ဟာပြဿနာအများအပြားနဲ့ရင်ဆိုင်နေရတာကြောင့်ဒီရွေးကောက်ပွဲမှာအနိုင်ရလိမ့်မယ်လို့အစောပိုင်းကတည်းကသူ့အနေနဲ့ထင်မှတ်ထားခဲ့ကြောင်းသမ္မတထရမ့်ကပြောပါတယ်လွန်ခဲ့တဲ့73လလောက်ကကျင်းပခဲ့တဲ့သမ္မတရွေးကောက်ပွဲမှာအလာဘားမားပြည်နယ်မှာမဲအီအတွက်28ရာခိုင်နှုန်းနဲ့အနိုင်ရလိုက်တဲ့အသာစီးနဲ့အနိုင်ရလိုက်တဲ့သမ္မတထရမ့်ဟာရိုင်းမိုးအတွက်မဲဆွတ်စည်းရုံးပေးခဲ့တာကြောင့်ကိုယ်ပြသနာကိုရှာသလိုဖြစ်ခဲ့ပါလေ
။အလာဘားမားပြည်နယ်ရဲ့အထက်လွှတ်တော်အထူးရွေးကောက်ပွဲမှာဒီမိုကရက်ပါတီကဒေါင်ဂျုန်းစ်အနိုင်ရလိုက်တဲ့အတွက်ဒီမိုကရက်အမတ်တွေအားတက်လာပြီးရီပပ်ဘလစ်ကန်အမတ်တွေကတော့အထက်လွှတ်တော်မှာအမတ်အများစုနဲ့အတားရနေတဲ့မဲအရေးအတွက်ရော့လာမယ်အလားလာနဲ့ရင်ဆိုင်နေရပါတယ်။အခုလိုရီပပ်ဘလစ်ကန်တို့အတွက်အမတ်အများစုမဲအရေးအတွက်ရော့နေမှုကြောင့်2018ရွေးကောက်ပွဲမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတင်သွင်းမဲ့လုပ်ငန်းစဉ်တွေအတည်ပြုနိုင်ရေးကိုပိုးပြီးတော့ခက်ခဲစေမှာဖြစ်ပါတယ်။အထက်လွှတ်တော်အမတ်အနည်းစုခေါင်းဆောင်ဖြစ်တဲ့နယူးယောက်ပြည်နယ်ကဒီမိုကရက်မတ်ချက်ဆက်ရှူမာကတော့သူတို့အတွက်အခြေအနေကောင်းနေတဲ့အကြောင်းဝန်သားအားရပြောခဲ့ပါတယ်။ Pennsylvania ဒီမိုကရက်အထက်လွှတ်တော်အမတ် Bob Casey ကလည်းအစဉ်လာအဖြစ် Republican တွေကိုသာထောက်ခံခဲ့တဲ့ Alabama လို့ပြည်နယ်မျိုးမှတောင်းအလဲအလတ်လန့်လိုက်သူတွေကအပြောင်းအလဲကိုဖော်ဆောင်နိုင်ခဲ့ဖော်ဆောင်နိုင်ကြောင်းပြသနိုင်ခဲ့တယ်လို့ပြောပါတယ်။အစိုးရရှိနေဟောင်းဖြစ်ခဲ့သူ Jones ဟာပြည်နယ်တရားရုံးချုပ်တရားသူကြီးဟောင်းလည်းဖြစ်တဲ့ Republican Party က Roy Moore ကိုအင်ကာနေကမဲအနှဲငယ်နဲ့အသာရပြီးအနိုင်ရခဲ့တာဖြစ်ပါတယ်။ Moore ဟာရွေးကောက်ပွဲမတိုင်ခင်ကအသက်မပြည့်သူတွေနဲ့အမျိုးသမီးငယ်တွေအပါအဝင်လိမ်ပိုင်းဆိုင်ရာမတော်မတရားပြုမှုတွေကျူးလွန်ခဲ့တယ်လို့ဆွဆွဲချင်းခံခဲ့ရတာဖြစ်ပါတယ်။ရွေးကောက်ပွဲရလဒ်ကို Alabama ပြည်နယ်ကအတရဝင်းအတိပြုဖို့စံနေသေးပေမဲ့ Jones အနေနဲ့ American အထက်လွှတ်တော်မှာ25နှစ်အတွက်ပထမဆုံးအကြိမ် Alabama ပြည်နယ်ကတင်မြှောက်လိုက်တဲ့ Democrat အမတ်ဖြစ်လာမယ်လို့မျှော်လင့်ရပါတယ်။
အစ္စလာမ်ဘာသာဝင်အများစုနေထိုင်တဲ့တိုင်းပြည်တွေကခေါင်းဆောင်တွေပုံထိုးနေကတူရကီနိုင်ငံအစ္စတန်ဘူမြို့မှာစုဝေးပြီးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်အတိမတ်ပြုကြောင်းဆုံးဖြတ်ချက်ကိုဖြစ်တင်ရှုံချလိုက်ပြီးဒါဟာတရားမဝင်တဲ့ဆုံးဖြတ်ချက်ဖြစ်ကြောင်းပြောပါတယ်ဂျေရုဆလင်ကိုအစ္စရေးရဲ့မြို့တော်အဖြစ်ပြောင်းလဲသတ်မှတ်တဲ့ကိစ္စအပါအဝင်အရှေ့လက်ပိုင်းဒေသမှာမတည်ငြိမ်မှုတွေဆက်လက်ဖြစ်ပေါ်နေတဲ့ချိန်မှာအစ္စလာမ်နိုင်ငံတွေကခေါင်းဆောင်တွေတွေ့ဆုံဆွေးနွေးကြတာလည်းဖြစ်ပါတယ်ဒီစီဝဝဲကိုအဖွဲ့ဝင်59နိုင်ငံပါဝင်တဲ့ OIC Islamic နိုင်ငံများအဖွဲ့ကဥဆောင်ကျင်းပတာလည်းဖြစ်ပါတယ်လက်ရှိမှာ OIC ရဲ့အလဲကျဥက္ကဋ္ဌတာဝန်ယူထားတဲ့တူရကီသမ္မတရီဆက်တယက်အာဒဝန်ကအရေးပေါ်စီဝဝဲခေါ်ယူခဲ့တာပါဒီစီဝဝဲကိုပါလက်စတိုင်းသမ္မတမာမူအဘတ်စ်ဂျော်ဒန်ဘီန်အဗ်ဒူလာအဇာဘိုင်ဂျန်သမ္မတအီလ်ဟမ်အလီယက်ဘင်္ဂလားဒေ့ရှ်သမ္မတအဗ်ဒူဟာမစ်နဲ့အီရန်သမ္မတဟာဆမ်ရူဟာနီတို့အပါအဝင် OIC အဖွဲ့ဝင်22နိုင်ငံကတိုင်းပြည်ခေါင်းဆောင်တွေတက်ရောက်ခဲ့ကြပါတယ်။အီဂျစ်နဲ့ဆော်ရီအာရေဗျာတို့ကတော့ကြံအဖွဲ့ဝင်25နိုင်ငံတို့နဲ့အတူအဆင့်နှိမ့်တဲ့အစိုးရအရာရှိတွေကိုဆွေးနွေးခဲ့ပါတယ်
။မြောက်ကိုရီးယားနဲ့ကြိုတင်တောင်းဆိုတဲ့ကန့်သတ်ချက်တွေမပြုလုပ်ဘဲဆွေးနွေးပွဲတွေကျင်းပဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson ရဲ့ကမ်းလှမ်းချက်ကိုတရုတ်နိုင်ငံကကြိုဆိုလိုက်ပါတယ်။ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတွေတိုးလာနေပြီးတရုတ်နိုင်ငံကိုတောင်ကိုရီးယားသမ္မတမွန်ဂျေအင်း၄ရက်ကြာတရားဝင်ခရီးသွားရောက်ချိန်မှာအခုလိုကမ်းလှမ်းလိုက်တာဖြစ်ပါတယ်။တင်းမာမှုတွေလျှော့ချဖို့နဲ့အခြေတင်ဆွေးနွေးမှုကိုထောက်ခံတဲ့ကြိုးပမ်းမှုအားလုံးတို့ကိုတရုတ်အစိုးရကကြိုဆိုတဲ့အကြောင်းနိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်လူခန့်ကဗုဒ္ဓဟူးနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။တရုတ်နိုင်ငံအနေနဲ့အမေရိကန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံတို့အပြတ်အလတ်အရေးယူမှုတွေကိုဆိုင်းငံ့ဖို့အဆိုပြုထားပြီးဖြစ်ပြီးတွဲဆုံဆွေးနွေးပွဲတွေစီရောက်ဖို့နှစ်နိုင်ငံစလုံးအနေနဲ့အတူကြိုးပမ်းသွားကြဖို့မစ္စတာလူကပြောခဲ့ပါတယ်။တရုတ်ဘက်ကတော့အဆိုပြုတဲ့ကဒီမြောက်ကိုရီးယားအနေနဲ့တာဝေးပစ်ဒုံးလက်နဲ့ပစ်လို့မှုတွေနဲ့နျူကလ িয়ার စမ်းသပ်မှုအားလုံးကိုရပ်တန့်ပေးရမှာဖြစ်သလိုအမေရိကန်နဲ့တောင်ကိုရီးယားဘက်ကလည်းစီရင်လက်ချက်မှုအားလုံးကိုရပ်တန့်ပေးရမှာဖြစ်ပါတယ်။အင်္ဂါနေ့ကျင်းပခဲ့တဲ့ Atlantic Council Korea Foundation ဆွေးနွေးပွဲမှာဝန်ကြီးတေလာဆန်ကမြောက်ကိုရီးယားအပေါ်တရုတ်ကဖိအားပေးဖို့ကိုလည်းတိုက်တွန်းခဲ့ပါတယ်ရှင
်။ UAE ဘီကန်တိုင်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနေဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1500ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေပါခင်ဗျာ။မြန်မာပြည်အခြေစိုက်ရိုက်တာသတင်းဌာနကသတင်းတောင်နှစ်ယောက်ဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုတည်ဆဲ1923ခုနှစ်မြန်မာနိုင်ငံအစိုးရလေးဝက်ချက်ဥပဒေပုံမှန်3အရနိုင်ငံတော်လုံခြုံရေးနဲ့အကျိုးစီးပွားကိုထိခိုက်စေရန်ရည်ရွယ်ချက်နဲ့တည်င်းရယူတယ်ဆိုပြီးပုတ်ထိုးနေကဖမ်းဆီးအရေးယူလိုက်ပါတယ်။ရခိုင်ပြည်နယ်မောင်တော်ဘူးတိတောင်ဒေသကလုံခြုံရေးတာဝန်တွေထမ်းဆောင်ခဲ့ပြီးရန်ကုန်မှာပြန်လည်အနာပေးစုဖွဲ့လျက်ရှိတဲ့လုံခြုံရေးတပ်ဖွဲ့ကတပ်ဖွဲ့ဝင်တွေထံချင်းကပ်စီရင်ဆက်သွယ်ပြီးရခိုင်ဒေသနဲ့ပတ်သက်တဲ့တည်င်းအချက်အလက်တွေတပ်ဖွဲ့နဲ့တက်ဆိုင်တဲ့အရေးကြီးလုံခြုံရေးစာရဲစာတမ်းအထောက်အထားတွေကိုပြပတည်င်းဌာနတွေကိုပို့ဖို့ရည်ရွယ်ချက်နဲ့တရားမဝင်သတင်းရယူဆောင်ရွက်ခဲ့တဲ့အတွက်အခုလိုဖမ်းဆီးရခြင်းဖြစ်ကြောင်းမြန်မာအစိုးရပြန်ကြားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။လူညိုရေးတပ်ဖွဲ့ခွဲကပအဝင်ပတ်သက်သူဒုတိယရဲမှူးနဲ့တက်ကြက်ကြီးတို့ကိုလည်းအရေးယူထားတယ်လို့ဆိုပါတယ်။သူတို့အနေနဲ့သူတို့လှုပ်ဆောင်စရာရှိတဲ့အလုပ်တွေကိုလုပ်တာဖြစ်တဲ့အတွက်သူတို့နှစ်ဦးကိုအမြန်ဆုံးပြန်လည်ပေးဖို့နယူးယောက်ခြေစိုက် CPJ သတင်းသမားများကာဝယ်ဆောင်ရွက်ရေးအဖွဲ့ကတောင်းဆိုပါတယ်။ဒါအပြင်ရိုက်တာသတင်းဌာနကလည်းတရင်လွတ်လပ်ခွင့်ကိုပြောင်ပြောင်တင်းတင်းတိုက်ခတ်လိုက်တဲ့ဒီလောက်ရအပေါ်အမြင့်ဒေါသထွက်မိကြောင်းနဲ့သူတို့ကိုချက်ချင်းပြန်လွတ်ပေးဖို့တောင်းဆိုပါတယ်မြန်မာအာဏာပိုင်အနေနဲ့သူတို့ရဲ့အခွင့်အရေးအပြည့်အဝအကာအကွယ်ပေးဖို့တောင်းဆိုပြီးမီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်ဖြစ်ကြောင်းလည်းမြန်မာနိုင်ငံမှာရှိတဲ့ EU ဥရောပသမ္မတရုံးကကြေညာချက်ထုတ်ပြန်ပါတယ်
မြန်မာနိုင်ငံစမ်းပြည်နယ်တွေကဒုက္ခသည်စခန်းတွေနဲ့ထိုင်းနိုင်ငံချင်းမိုင်ဒေသကဒုက္ခသည်စခန်း6ခုမှရှိတဲ့လူနည်းစုတိုင်းရင်းသားဒုက္ခသည်6000ကျော်ဟာအော်တိုဘာလာကစာပြီးနိုင်ငံတကာအကူအညီအလုံးဖြတ်တောက်ခံခဲ့ရတဲ့အတွက်လက်နက်ကိုင်ပြိပခါတွေဆက်လက်ဖြစ်နေတဲ့ရှမ်းပြည်နယ်မှာအခြေအနေဟာဆိုးရိမ်နေရတဲ့အကြောင်းလူခွင့်ရေးအဖွဲ့တစ်ဖွဲ့ကထုတ်ပြန်လိုက်ပါတယ်။ထိုင်းမြန်မာနယ်စပ်တခြားဒုက္ခသည်စခန်းတွေမှာအကူအညီတိတ်ကိုလိုအပ်နေတဲ့အကြောင်းသူထံကိုအရေးပေါ်ဆက်သွယ်လာတယ်လို့ Cross Culture Foundation ဥက္ကဋ္ဌဆူရာပွန်ကောင်ချန်တူကမနေ့အင်္ဂါနေ့ကပြောပါတယ်။ကုလသမဂ္ဂနဲ့နိုင်ငံတကာအဖွဲ့အစည်းတွေထံကနေအထောက်အကူတွေလုံးဝဖြတ်တောက်ခြင်းခံရတာ3လနီးပါးရှိပြီဖြစ်တဲ့အတွက်စခန်းရှိလူတွေကြီးမားတဲ့အခက်အခဲနဲ့ရင်ဆိုင်နေရတဲ့ ကြောင်းလည်းသူကပြောပါတယ်။ရှမ်းပြည်နယ်ကဖြစ်ကြတဲ့ရှမ်းလာဟုအခါဝနဲ့တခြားလူနည်းစုတိုင်းရင်းသားဒုက္ခသည်စုစုပေါင်း 6,185 ဦးတို့ဟာအထောက်အကူပစ္စည်းတွေဖျက်တောက်ခံနေရတဲ့အတွက်ဒုက္ခသည်စခန်း6ခုတို့မှာပိတ်မိနေတဲ့အကြောင်းဆိုရပေါင်းကပြောတာပါ။စခန်း6ခုနဲ့5ခုဟာမြန်မာပြည်တွင်းမှာရှိပြီးနောက်တစ်ခုကတော့ချင်းမိုင်ခရိုင်တွင်းကဝေဟန်ဒေသမှာဖြစ်တယ်လို့သူကပြောပါတယ်ရှင်
။ပါကစ္စတန်အစိုးရအနေနဲ့တိုင်းပြည်အတွင်းမှာလှုပ်ရှားနေကြတဲ့အကြမ်းဖက်အဖွဲ့တွေနဲ့ဆက်သွယ်မှုမဖြတ်တောက်ရင်အစိုးရအနေနဲ့နေပြည်တော်ဆုံးရှုံးမှုတွေနဲ့ရင်ဆိုင်ရနိုင်တယ်လို့အမေရိကန်ပြည်ထောင်စုကသတိပေးပြောကြားလိုက်ပါတယ်။ပါကစ္စတန်နိုင်ငံအတွင်းကအကြမ်းဖက်အဖွဲ့တွေရဲ့ဩဇာသိရမှုနဲ့သူတို့ကိုထိန်းချုပ်ထားတဲ့နေပြည်အကျယ်ဝန်းဟာတဖြည်းဖြည်းကြီးထွားလာနေတယ်လို့ဆိုပါတယ်။အင်းဒီချင်းပါကစ္စတန်နိုင်ငံအတွင်းငြိမ်းချမ်းရေးရှိရေးအတွက်ဘုံသဘောတူညီချက်ရနိုင်ရေးပါကစ္စတန်နဲ့ကြိုးစားဆောင်ရွက်နေတဲ့အချိန်မှာပဲအမေရိကန်နိုင်ငံသားဝန်ကြီးကအဲ့လိုတတိပေးပြောကြားလိုက်တာပါ။အ
ိန္ဒိယရဲ့အတိုက်ခံ Congress Party ဥက္ကဋ္ဌဖြစ်ရွေးချယ်ခံခဲ့ရသူရာဟုဂန္ဒီကဝန်ကြီးချုပ် Narendra Modi ရဲ့ဌာနေပြည်နယ် Gujarat မှာမကြခင်ကျင်းပမဲ့လွှတ်တော်ရွေးကောက်ပွဲတွေမှာနိုင်ရလိမ့်မယ်လို့ယုံကြည်တဲ့အကြောင်းဒီဇင်ဘာလ23ဗုဒ္ဓနေ့ကပြောလိုက်ပါတယ်ရှင
်
ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကုသဝင်းနိုင်တဲ့မက်ခွန်ညိုတို့ကြီးညာသွားခဲ့တာဖြစ်ပါတယ်အခုဆိုသတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်လာပါပြီခင်ဗျာရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့သတင်းတွေရေးဖို့ကြိုးစားတဲ့ရိုက်တာသတင်းသမား2ဦးဖမ်းဆီးခံခဲ့ရပါတယ်အဲဒီအကြောင်းကိုဆက်ပြီးတော့ပြောပြပါမယ်ရခိုင်ပြည်နယ်မှာဖြစ်ပွားခဲ့တဲ့သတင်းတွေရေးသားဖို့ကြိုးစားတဲ့ရိုက်တာသတင်းဌာနကသတင်းသမား2ဦးကိုဖမ်းဆီးလိုက်တာဟာမြန်မာနိုင်ငံအတွင်းမှာသတင်းမီဒီယာပေါင်းပိုးပြီးတော့ကြေးမြောင်းလာတာကိုပြသနေတယ်လို့CPG သတင်းသမားများကကွယ်စောင့်ရှောက်ရေးအဖွဲ့ကပြောဆိုလိုက်ပြီးသူတို့ကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်။အာရှလူခွင့်ရေးကော်မရှင်ကလည်းဒီသတင်းသမားနှစ်ဦးကိုဖမ်းဆီးခဲ့တဲ့ဥပဒေအတုံးနှုံးဆိုင်ရာတိတိကျကျတတ်မှတ်တာမျိုးမရှိတဲ့အတွက်ကန့်သက်ချက်မရှိဘူးလို့ယူဆပြီးတော့သတင်းယူခဲ့ပြီးမှအဖမ်းခံရတာမျိုးကမဖြစ်တင်ဘူးလို့ပြောလိုက်ပါတယ်။အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြပါလိမ့်မယ်ခင်ဗျာ
။ဒီဇင်ဘာလ၁၂ရက်နေ့ကအဖမ်းခံခဲ့ရတဲ့ Reuters သတင်းဌာနကမြန်မာသတင်းသမားနှစ်ဦးဟာသူတို့တာဝန်ကိုသူတို့လုံဆောင်သူတွေဖြစ်ကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့နယူးယောက်အခြေစိုက် CPJ သတင်းသမားများကာကွယ်စောင့်ရှောက်ရေးအဖွဲ့ကအမှုဆောင်ဒါရိုက်တာဂျိုးဆန်မန်ကပြောကြားလိုက်ပါတယ်
We're calling for their immediate release. Journalists are playing a vital role right now in reporting on a story of global.
သူတို့မြောက်ကိုချက်ချင်းပြန်လွတ်ပေးဖို့ကျွန်တော်တောင်းဆိုပါရယ်ဒီသတင်းထုတ်တွေဟာကမ္ဘာမှာစိတ်ကိုအရေးပါတဲ့သတင်းကိုလိုက်နေရမှာသူတို့လုံရမဲ့အလုပ်ကိုလုပ်နိုင်ဖို့လိုအပ်ပါတယ်အခုမြန်မာနိုင်ငံမှာသတင်းမီဒီယာပေါင်းကြီးမြောင်းလာနေရကိုတွေ့ရပြီးအခုလိုသူတို့ကိုဖမ်းဆီးလိုက်တဲ့ဟာဒါနမူနာပြသလိုက်တာပဲဖြစ်ပါတယ်သူတို့နှစ်ယောက်ကတရားဥပဒေချိုးဖောက်မှုတစုံတရာကိုကျူးလွန်ခဲ့တာမျိုးလည်းကျွန်တော်မတွေ့ကြပါဘူး။ဒါကြောင့်သူတို့လုပ်နေတာဟာသတင်းသမားတွေအလုပ်ကိုတရားဝင်လုပ်တာလို့ကျွန်တော်ယုံကြည်ကြောင်းပြောပြစီ
။ Reuters သတင်းဌာနကအယ်ဒီတာချုပ်ကလည်းကြေညာချက်တစုံထုတ်ပြန်ခဲ့ပြီးသတင်းတော်ကိုဝါလုံးနဲ့ကိုချော်စိုးတို့ဟာသူတို့သတင်းနဲ့ပတ်သက်ပြီးအဖမ်းခံရမှုအခုလိုသတင်းလွတ်လပ်မှုကိုဓာတ်ရိုက်ထိပါတိုက်ခိုက်ခဲ့တာအတွက်တိတ်ကိုစိတ်ဆိုးဒေါသထွက်ရကြောင်းနဲ့သူတို့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့အတွက်တောင်းဆိုခဲ့ပါတယ်။အခုလိုသူတို့နှစ်ယောက်အဖမ်းခံရတာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့သတင်းမီဒီယာအနေထားကအဖိနှိတ်ခံရတယ်ဆိုတာကိုသတိပေးရရောက်နေတာမို့တိတ်ဆိတ်ပူတယ်လို့လည်း CPG ရဲ့အမှုဆောင်ဒါရိုက်တာကပြောပါတယ်
။ I'm very concerned. This is a very alarming escalation of the ongoing media.
ဒါဟာမြန်မာနိုင်ငံမှာသတင်းမီဒီယာကိုဆက်ပြီးဖိနှိပ်နေရတဲ့ဆိုတာနဲ့ဒါပူပြီးတိုးလာနေတဲ့ဆိုတာကိုသတိပေးနေတာပါ။သူတို့နှစ်ယောက်ဟာထူးထူးခြားခြားပဲအင်မတန်အကဲဆက်တဲ့မြန်မာနိုင်ငံကသတင်းတွေကိုလိုက်နေရင်အင်ကာနေညကအဖမ်းခံရတာဖြစ်ပြီးသူတို့ကိုနိုင်ငံတော်ရှုဝတ်ချက်ဥပဒေနဲ့အရေးယူထားတဲ့ဆိုတာပဲကျွန်တော
်အသက်30နှစ်ရှိပြီဖြစ်တဲ့ကိုဝါလုံးနဲ့အသက်28နှစ်အရွယ်ကိုကျော်စိုးတို့ကိုစစ်ဖက်ဆိုင်ရာဆက်ရစံများလက်ဝဲတွေ့ရှိမှုနဲ့နိုင်ငံတော်လျှို့ဝှက်ချက်ဥပဒေအမှတ်3နဲ့ဖမ်းဆီးခဲ့တာဖြစ်ပြီးပြစ်မှုထင်ရှားရင်ထောင်ဒဏ်14နှစ်အထိကြာခံရနိုင်ွယ်ရှိပါတယ်ဒီဥပဒေဟာ1923ခုနှစ်ကိုလိုနီခေတ်ကပြဋ္ဌာန်းခဲ့တဲ့ဥပဒေတည်းမှုပြောင်းလဲနေတဲ့မြန်မာနိုင်ငံအတွက်ပြင်ဆင်သင့်နေပြီလို့ HRC အာရှလူခွင့်ရေးကော်မရှင်ကရှေ့နေဦးမင်းလွန်ဦးကပြောပါတယ်
အင်္ဂလိပ်ကြီးကပြဋ္ဌာန်းထားတဲ့ဥပဒေအရပဲတော့ထက်သုံးနေတယ်ဆိုတော့တချို့နေရာတွေမှာကျတော့ခေတ်ကနေမကြိုက်တာကြီးရှိတယ်။အဲတော့နေရာဒေသဥပမာတာမြင့်နေမြီကန့်သက်နေမြီဆိုတာဒီပေါ့အဲ့ဒီအသုံးနှုန်းနေရာကတိတိကျကျဖြစ်အောင်ပြန်လေပြင်ဆင်ပြဋ္ဌာန်းပင်နေစစ်စီရင်နေမြီဆိုရင်စစ်စီရင်နေမြီဆိုတဲ့အကြောင်းတာမြင့်နေမြီဆိုတာမြင့်နေမြီဖြစ်တဲ့အကြောင်းကန့်သက်နေမြီဆိုကန့်သက်နေမြီ ဒီကရာဒီတာကန်ရေစကန်နေမှာဆုံးသာမင်းများမျိုးတရင်ယူတယ်ဒီတာကန်လူလူတွေနဲ့တွေ့ပြီးမင်းများနဲ့သူတို့ယူစားတဲ့အတွက်အဲ့ဒီလိုတရင်ယူတာဖြစ်တရင်ယူပြီးတော့မှဖမ်းနေဆိုတော့ကမဖြစ်တဲ့နေကိစ္စဖြစ်တယ်ဆိုတော့ခုလိုပြုရနေရဒီသားဆိုရင်ပေါ့ကွန်ပြုဆိုမပြုဘူးရှင်းရှင်းလင်းလင်းပြောတိုင်းဒီကိုမဖြစ်လာစမှာကြာတော့မရှိဘူး
သူတို့ကိုဖမ်းဆီးခဲ့တဲ့ဥပဒေမှာအတုံးလုံးဆိုင်ရာတိတိကျကျတတ်မှတ်ထားတာမျိုးမရှိတဲ့အတွက်ကန့်တတ်ချက်မရှိဘူးလို့ယူဆပြီးသတင်းယူခဲ့ပြီးမှအဖမ်းခံရတာမျိုးကမဖြစ်သင့်ဘူးလို့လည်းဦးမင်းလည်းဦးကပြောပါတယ်။ဒါကြောင့်သတင်းသမားတွေအလုတ်ကိုကောင်းကောင်းလုပ်နိုင်အောင်အစိုးရကအဖြေရှာသင့်ပြီလို့ဆိုပါတယ်။သတင်းတော့ဒီအနေနဲ့ကတော့လွတ်လပ်စွာသတင်းယူခွင့်ရခြင်းတော့ဘောနော်။
ဆိုင်ရာရေစခန်းနေတဲ့ဆက်တွေပြီးတော့တည်ကြတဲ့သတင်းချက်လက်တွေရယူနိုင်ဖို့အခွင့်အရေးသူတို့မှာရှိပါတယ်။ဒီလိုမျိုးယူနိုင်ဖို့လည်းနိုင်ငံတော်သူကနေပြီးတော့ဆောင်ရွက်ပေးတဲ့အခုကျွန်တော်တို့ဖြစ်နေတဲ့ကိစ္စအတွေမှာသတင်းအမှန်တွေကိုနိုင်ငံတကာကမသိရတဲ့အတွက်ကျွန်တော်တို့မှာအမှန်ကနေမှာဖြစ်ပုံများများနေနေသူကအမှန်ဖြစ်အဲ့ဒီလိုမျိုးဖြစ်နေတဲ့ကြုံရတယ်။ဒီသတင်းတောင်နှစ်
ဖန်ဆီးမှုနဲ့ပတ်သက်ပြီးရှင်းလင်းထုတ်ပြန်ဖို့သက်ဆိုင်သူတွေအနေနဲ့သတင်းတောက်တွေကိုတွေးဆောင်ခွင့်ပေးဖို့တိုက်တွန်းခဲ့ပါတယ်။ EU ဥရောပသမဂ္ဂရုံးကလည်းဒီကိစ္စကိုစောင့်ကြည့်နေတာဖြစ်ပြီးမြန်မာအာဏာပိုင်တွေအနေနဲ့သူတို့ရဲ့အခွင့်အရေးတွေအပြည့်အဝအကာအကွယ်ပေးဖို့တောင်းဆိုလိုက်တယ်လို့မီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်ဖြစ်ကြောင်
Naga, Myanmar Tarintaw Na U ko Asoya ga Phansi Lai Da Ha Tarin Media Lut Lat Khwin ko Chu Phaut Da Phit Pi Lo Lat Khan Nai Sia Ma Si U Lo Naingan Da Ga Lu Khwin Yi Apwe Khu Phit De Human Rights Watch Apwe Ga Wi Ban Lai Ba De Pi Du Mya Yue Kaw Tin Myaw Tha De Yat Da Asoya Ni Ne Yin Asoya Aset Set Yin Sit Asoya Aset Set Lut Saung Ga De Pungsan Myo Dain Lut Saung Ni Da Myo Ma Phit Tin De Lo Phansi Tha De Tarintaw Di Ko Le Chet Chin Pyan Lut Pi Bo Ait Di Apwe Ga Tai Twon Lai Ba De Apit Song Ko Ma Confuse Thwe Ga Tin Pya Pi Ba Le Me Khmyar
The government of Myanmar is acting like it did when the military junta was in control, arresting journalists.
ဒီမှာဆူရဟာအရင်စစ်ဆူရလက်ထက်ကလုံဆောင်ခဲ့တဲ့အတိုင်းလုပ်လို့ရပါဘူး။ဖန်စီခါရဲ့ဒရင်တော့နှုတ်ကသူတို့အလုပ်သူတို့လုပ်ကြတာပါ။ပြီးခဲ့တဲ့ဩဂတ်စ်လ29ရက်နေ့ကဖြစ်ခဲ့တဲ့အာဆာဖွဲ့ရဲ့ကျန်းဖက်တိုက်ခိုက်မှုတွေနောက်ပိုင်းလူမျိုးတပ်ဖွဲ့တွေဘက်ကပြန်လည်တုံ့ပြန်ခဲ့တဲ့အခြေအနေတွေကိုသတင်းရယူကိုကြိုးစားကြတာပါ။အခြေအနေတွေသိရဖို့အတွက်ဆူရရဲရ
အစိုးရအနေနဲ့အဲ့ဒီရဲရရှိတွေကိုပြစ်ပေးခြင်းပြလို့ရပါတယ်။ဒါပေမဲ့လူများစိတ်ဝင်စားတဲ့သတင်းအချက်အလက်တွေရယူဖို့ကြိုးစားတဲ့သတင်းတောက်နှစ်ဦးကိုရေးယူလာကတော့ဘလို့မှလက်ခံနိုင်လျာမရှိပါဘူး။အခုဖြစ်ရကသတင်းမီဒီယာလွတ်လပ်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့အစိုးရကတာဝန်ခံမှုရှိမရှိဆိုတာကိုစောင့်ကြည့်စစ်ဆေးတဲ့သတင်းအချက်အလက်တွေကိုရယူပိုင်ခွင့်ရှိတဲ့နိုင်ငံသားခွင့
government needs to release these two journalists and all others who they're prosecuting for exercising their civil and political rights.
ညီမတို့အနေနဲ့အခုသတင်းကြောင်နှုတ်ဖို့ရောပြည်သူ့အခွင့်အရေးနဲ့နိုင်ငံရေးအခွင့်အရေးတွေကိုကျင့်သုံးခဲ့တဲ့အတွက်ဖန်ဆီးခံထားသူတွေအားလုံးကိုပါပြန်လှည့်ပေးတတ်ပါတယ်။အစိုးရကိုစောင့်ကြည့်စစ်ဆေးတာဟာရာဇဝတ်မှုမြောက်တယ်ဆိုတာမျိုးအခုအစိုးရကလုပ်နေတာပါ။ဒါကမှမှန်ပါဘူး။နိုင်ငံတကာလူ့ခွင့်ရေးဥပဒေတွေအရအစိုးရနဲ့ဆိုင်တဲ့သတင်းချက်လက်တွေကိုရယူပိုင်ခွင့်ရှိပါတယ ောက်ပြီးစူးမိုးတဲ့နိုင်ငံတိုင်းမှာဒီလိုပဲကျင့်သုံးတာပါ
ဒါပေမဲ့မြန်မာနိုင်ငံမှာတော့အဲ့ဒါလိုမဟုတ်ပဲအစိုးရကသတင်းတောက်တွေကိုရန်သူလိုဆက်ဆံနေတာဟာမှားယွင်းတယ်လို့လဲဂျွန်စစ်တန်ကပြောပါတယ
် So my message to the government is media is not the enemy of the government or the Burmese people
မြန်မာအစိုးရကိုကျွန်တော်ပြောချင်တာကသတင်းမီဒီယာတွေဟာရန်သူတွေမဟုတ်ပါဘူးအစိုးရအတွက်ပဲဖြစ်ဖြစ်မြန်မာပြည်သူတွေအတွက်ပဲဖြစ်ဖြစ်ပါအစိုးရကိုတောင်းခံမှုရှိအောင်လို့သတင်းမီဒီယာတွေကလှုံ့ဆော်ပေးပါတယ်အစိုးရအနေနဲ့ဘာတွေလုပ်နေလဲဆိုတာကိုမြန်မာပြည်သူတွေသိအောင်လို့ဒီခိုင်မှာဘာတွေဖြစ်ခဲ့တယ်အစိုးရကဘယ်လိုတုံ့ပြန်ခဲ့တယ်ဆိုတာတွေကိုသိအောင်လို့သတင်းမီဒီယာတွေကလှုံ့ဆော်ပေးနေတာပါ
မြန်မာနိုင်ငံချီဆိုင်ရိုက်တာသတင်းတောင်နှစ်ဦးဖြစ်တဲ့ကိုဝါလုံးခေါ်ကိုတက်ဦးမောင်မောင်နဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုအစိုးရရဲ့လှုပ်ဝက်အချက်လက်တွေရယူမှုနဲ့အင်္ဂါနေ့တုန်းကဖမ်းဆီးလိုက်တာပါသူတို့နှစ်ဦးဟာအကြမ်းဖက်ပြစ်ပတ်ခတွေရှိနေတဲ့ရခိုင်ပြည်နယ်မှာတာဝန်ထမ်းဆောင်ခဲ့ကြတဲ့ရဲတပ်ဖွဲ့ဝင်တချို့ကိုချဉ်ကပ်စီရင်ပြီးသတင်းအချက်လက်တွေရယူခဲ့ကြတယ်လို့အရေးကြီးလုံခြုံရေးဆော်ရွက်စရန်ထောက်ထားတွေကိုပြည်ပသတင်းဌာနတွေအတွက်စုဆောင်းခဲ့တာကြောင့်ဖမ်းဆီးခံရတာဖြစ်တဲ့အကြောင်းမြန်မာပြည်ချာရေးဝန်ကြီးဌာနကပုံထူးနေ့မှာသတင်းထုတ်ပြန်ထားပါတယ်။အခုလိုသတင်းတောင်နှစ်ဦးကိုဖမ်းဆီးရေးယူတဲ့အပေါ်မှာစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံကလည်းသတင်းထုတ်ပြန်ထားပါတယ်။အခုဖမ်းဆီးမှုနဲ့ပတ်သက်လို့မြန်မာဆွေရတာဝန်ရှိသူတွေအနေနဲ့ဖြည့်ဆင်းချက်ပေးဖို့နဲ့ဖမ်းဆီးခံထားရသူတွေကိုသူတို့ရဲ့သက်ဆိုင်ရာမိသားစုတွေနဲ့တွေ့ဆုံခွင့်ပေးဖို့ကိုလည်းအမေရိကန်တန်ယုံကတောင်းဆိုထားပါရဲ့ရှင်
။ဒါကတော့မက်ကင်ဖီတွေတင်ပြတော့တာဖြစ်ပါတယ်။အခုတော့ကချင်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါ။ကချင်ပြည်နယ်ဖားကန့်မြို့ငပြောတော့ရက်ခွက်ကရဲစခန်းရဲ့နောက်ဖက်လမ်းမှာဘရုနေညာကဘုံတုံးလုံးစက်တိုက်ပောက်ကွဲခဲ့ပါတယ်။ကချင်ပြည်နယ်အစိုးရဝင်းကြီးတုံးနဲ့ကချင်ပြည်နယ်ကုစားပြုအမျိုးသားလွှတ်တော်အမတ်တို့ရောက်ရှိနေခြင်းမှာအခုလိုပောက်ကွဲမှုဖြစ်တဲ့အတွက်ဒုံဒုံရေးရစိုးရိမ်မှုတွေဖြစ်ပေါ်နေပါတယ်အကြောင်းစုံကိုကုစော်ဝင်းလိုင်ကစူးစီးတင်ပြထားပါတယ်နားဆင်ပါခင်ဗျာ
ဖားကမြို့ငပြောတော့ရက်ကွက်မှာရှိတဲ့မြစ်မော်လဖဲဆိုင်အနီးရဲစခန်းရဲ့အနောက်ဖက်လမ်းမှာည7နာရီလောက်ကဘုံသုံးလုံးစက်တိုက်ပောက်ကွဲမှုဖြစ်သွားခဲ့တာပါကချင်ပြည်နယ်အစိုးရဝင်းကြီးတုံးဦးနဲ့လွှတ်တော်ကိုယ်စားလှယ်တို့ရောက်နေတဲ့အချိန်မှာအခုလိုပောက်ကွဲမှုဖြစ်သွားခဲ့တာကြောင့်ဒုံဒုံရေးအတွက်စိုးရိမ်မကင်းဖြစ်မိကြောင်းကချင်ပြည်နယ်မဲဆန္ဒနယ်အမှတ်6ကအန်ဒီအမျိုးသားလွှတ်တော်အမှတ်လည်းဖြစ်လွှတ်တော်တရားစာတနဲ့တဘာဝပတ်ဝန်းကျင်ကော်မတီဝင်လည်းဖြစ်တဲ့ဥက္ကမောင်မြင့်ကပြောပါတယ်
။အဲ့လိုရောက်နေတဲ့အချိန်မှာကျွန်တော်လည်းတရားစာတအမျိုးသားလွှတ်တော်ကော်မတီဝင်ဆိုတော့ကျွန်တော်လည်းဥဆောင်မှခေါ်လာတော့ဗောဗျာ။ဘယ်လိုမိုင်းနေခွဲပါလိခွဲဆိုတာနောက်ွယ်မှာပါလိရှိတယ်လဲဆိုတော့ကျွန်တော်တို့ပဲချိန်ချောင်းနေတာလားနောက်ွယ်မှာသူတို့အချင်းချင်းဖြစ်လို့လားသူတို့မပါကြောင်းလဲဆိုတာအကြောင်းတစ်ခုခုတော့ဖြစ်လာပြီဆိုတော့ကျွန်တော်သိနေပြီ။ဒါကျွန်တော်တို့အစိုးရကိုလည်းညာစွာထိခိုက်ပါတ
ယ်အခုလိုဖြစ်သွားတဲ့ဘုံပေါက်ကွဲမှုအတွက်အသေးသေးသိရှိနိုင်ဖို့ဖားကရဲစခန်းကတာဝန်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးကချင်ပြည်နယ်ဖားကဒေသဝန်ကျင်မှာမြန်မာအစိုးရတပ်ဖွဲ့တွေနဲ့ KIA ကချင်လူမျိုးရေးတပ်ဖွဲ့တို့အကြားမကြာခဏဆိုသလိုတိုက်ပွဲတွေဖြစ်ပွားလေးရှိတဲ့ဒေသလည်းဖြစ်ပါတယ်အခုဘုံပေါက်ကွဲမှုဖြစ်သွားခဲ့တဲ့ဗုဒ္ဓဟူးနေ့မှာပဲအောင်ပါလီအနီးမှာမြမတပ်မတော်နဲ့ KIA တပ်ဖွဲ့တွေအကြားတိုက်ပွဲဖြစ်ပွားခဲ့တယ်လို့ဆိုပါတယ်ဖားကကြောက်စိမ့်မြေကိုတွားရချင်းရွေချင်းနဲ့ပတ်သက်ပြီးတော့လေဥက္ကမောင်မြင့်ကအခုလိုရှင်းပြပါတယ်
။တွားရချင်းရွေချင်းကတော့ဒီမှာဥစ္စာတင်ရဇတ်ဝန်ကြီးရေတို့နောက်ပြီးတော့မှပမာတိုင်းတဲ့ဝန်ကြီးကလည်းသူကတင်ရဇတ်ပဲကိုသူတို့ကနင်းပြင်းနဲ့ဖွဲထားပြီးတာပေါ့ဗျာ။သူတို့ကတော့ကချင်ပြည်နယ်တစ်ခုလုံးမှာယူတော့တင်မြှောက်ထားတဲ့လူဆိုတော့ညွန့်နဲ့အလုံးပါလဲဆိုတော့သူတို့ကိုဖက်ကနဲ့မှထည့်ထားပြီးတော့သူကလည်းပမာတိုင်းတဲ့ဝန်ကြီးကလည်းဖက်ကပဲလာတော့ပေါ့ဗျာ။နောက်လီစုကလည်းသူ့ငါးမြို့နယ်ထဲမှာတမြို့နယ်ကိုထက်ကောင်ပေးထားတူလဲပါလို့လာတော့ပေါ့ဗျာအဓိကကတော့ကျွန်တော်တို့ဒီမှာကစိုင်းစာတွေပေါ့ဗျာစိုင်းစာတွေဆိုတာကအေးကျော်လို့တာတို့ရန်ကုန်အလွန်ကျွံပေါက်ခွဲတာတို့နောက်ပြီးတော့မှဒီရေမစေးကုမ္ပဏီကတိုင်တာလဲရှိရေမစေးပြဿနာတို့နောက်ပြီးတော့မှဒီကျွန်တော်တို့လုတ်ကွက်တီဥစ္စာပေါ့လေတက်တန်းကုန်သွားတာဟိုဆက်တူးနေလားမတူးနေဘူးလားနောက်ရန်တရားတွေကကျွန်တော်တတ်မှတ်ထားရတဲ့ပုံပြီးမှလုံးနေလားမလုံးနေဘူးလားအခုကျွန်တော်ကြားတော့မှရန်ပြားတွေကပုံရှုထားကြတာပေါ့လေအဲ့လိုလဲကြားကြတာပေါ့ဟောကျွန်တော်တို့တိုင်းစားတွေကိုလာပြီးတော့မှဥစ္စာပေါ်လာကျွန်တော်တို့အဖွဲ့တွေပူပေါင်းမှလာရောက်ဖြည့်ရှင်းတဲ့တော့ပေါ့ဗျာဌာနဆိုင်ရာတွေအားလုံးကိုခေါ်ပြီးတော့မှကျွန်တော်တို့ကတခါချက်ချင်းကျွန်တော်တို့ကဥစ္စာလုပ်သွားတာကိုချက်ချင်းဥမာရေကျော်ဆိုရေကျော်ပဲလို့လဲသဘောပြူရဲ့ပဲလို့ရှိလဲအောက်ချီရပဲလို့ရှိလဲအကုန်လုံးကျွန်တော်တို့ကဟောပြုလုပ်သွားကြတာပေါ့ဗျာ
ဖားကန့်ဒေတာတခုလုံးရဲ့လုံချုံရေးအပါဝင်အုတ်ချိုရေးပိုင်းအထိစစ်တပ်ကပါဝင်ပြီးတင်းကျပ်စွာချုပ်ခိုင်တာတယ်လို့ဆိုပါတယ
်ဒီမှာလဲဟိုစားတက်ကအများကြီးလွှမ်းမိုးမှုလည်းရှိတယ်နေရာတကာမှာတက်ကနေပြီးတော့မှတက်ရဲ့ကျွန်တော်တို့ကဘယ်လိုပုံလဲဆိုတော့ချင်းပြင်းနေမှာစစ်ပွဲဖြစ်နေတဲ့အတွက်မငြင်းချမ်းတဲ့အတွက်ကျွန်တော်တို့ဘယ်လိုဖြစ်နေလဲဆိုတော့စစ်ဆိုရလက်အောက်မှာပဲနေရတယ်လို့ဖြစ်တယ်ဖြစ်တဲ့အတွက်ကျွန်တော်ကတော်တော်လေးကိုခံစားနေရတယ်အခုကျွန်တော်တို့ကဒီမှာလဲကျွန်တော်တို့ကလုပ်ငန်းကြီးတွေအတွက်ဟုတ်စားလုံနေတဲ့ဟာတို့ကျွန်တော်လာရောက်စစ်ဆေးတယ်အဲ့ဒါဒီဟုပဲဒ ဒီတိုက်ရဲ့ပါဝင်မှုရဲ့အသိပြီးတော့မှဖက်ကမနေရတကမှာသူတို့ကမြို့အုပ်ချုပ်ရေးမှကိုတက်မှမှုကိုရင်ပါဝင်နေတယ်ဆိုတော့ကျွန်တော်အနေနဲ့တော်လေးခံစားနေရတယ်ဂိတ်တရားလဲမိကြီးနာအနေဖက်ကောင်လာမယ်ဆိုငါ့ကိုချက်ခုလောက်ကိုရှိနေတယ်အဲ့တော့ခက်ခဲရရညနေတယ်ကျွန်တော်ဒါလေးဖြေရှင်းအောင်လို့ကျွန်တော်ကညနေနိုင်နေတယ်ဒီမှာလာပြီးတော့မှကျွန်တော်တိုင်းသားဝင်ကြီးတွေဖြစ်တဲ့ဦးတေကော ဒီကြေကိုကျွန်တော်တို့ပြည်နယ်ရဲ့ဝင်ကြီးဦးအစ်လာအောင်လေးရောက်နေပါတယ်။ဒီကနေ့ကြာတာပရိနေမှာတော့ဖက်ကမှာရှိတဲ့တိုင်းနာကောင်းဆောင်နေမြို့မီမြို့ဖားတွေနဲ့တွေ့ဆုံပြီးအခုရောက်နေတဲ့အစိုးရကိုယ်စားလှယ်အဖွဲ့ဟာငင်းချမ်းရေးဆွေးနွေးပွဲပြုလုပ်သွားဖို့ရှိတယ်လို့ဆိုပါတယ်။ကျွန်တော်ငင်းချမ်းရေးအတွက်ကိုကျွန်တော်လက်ဖက်ကြရင်လည်းကျွန်တော်ပြင်ကောင်းဆောင်နေကျွန်တော်ရှမ
Pakan de Dama, Yemisi Chow, Kauturine, Chow Saint New Panshin, Comuni Reja, Machakana, Tate that inside Moody, Pipole Shirama, Pika Tapia Moodyle, a changing Pipuke, a social Moodyle, Machakana, Chile Shirelo Sobare, Chow Saint Tuyaga Tolare, Ni Yang Tangoni Bama, Chow de Lake of Jaraja, Tony Machakana, Pupi, Yemisi Chow, Kauturi, Ni Pipi, Te So Moodyle, Machakana, Pipole Shibarakana.
ကိုယ်စားဝင်လိုက်ပြောပြတော့တာဖြစ်ပါလေခင်ဗျာအခုတော့ဆောင်းရာသီခရစ်မတ်ကာလဗီအိုအီဝိုင်းတော်သားတွေရဲ့တည်တခြင်းလက်ဆောင်ကိုတင်ဆက်ပေးပါမယ်ပူလာတီတိန်တန်တီစုထားတဲ့ရစ်စစ်တဲ့ဆောင်းဆိုတဲ့တီးကိုနားဆင်ကြပါခင်ဗျာ
ဗီအိုအမေရိကန်အတန်ရဲ့ကြာတာဝတိနေ့မနေ့ဖက်အစီအစဉ်လေးကိုမနေ့9:00နာရီအထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာဗီအိုကိုတီးသဖြင့်တောင်းရင်လည်းဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာကဘာမစ်@voanews.comကိုဆက်သွယ်နိုင်ကြပါခင်ဗျာဗီအိုညမာပိုင်းအတန်လွှင့်အစီအစဉ်လေးကိုဒီနေ့ကိုချောက်ချိန်ထုတ်လွှင့်ပေးနေပါတယ်ညမာစံတော်ချိန်မနေ့ပိုင်း6:00နာရီကနေ 9:00အထိလိုင်းတို့မီတာ24 30နှစ်နဲ့40လိုမှာနားဆင်နိုင်ကြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7:00နာရီကနေ9:00အထိတစ်ချိန် နေ့လယ်တနင်္လာနေ့ကနေ့ငယ်တနင်္လာကြီးတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:29မိနစ်နဲ့9:29မိနစ်အထိအစီအစဉ်ကိုလိုင်းတူ16စက္ကူးနဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9:00ကနေ10:00အထိအစီအစဉ်ကိုတော့လိုင်းတူ24နဲ့25နဲ့30နှစ်တူကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9:00အစီအစဉ်
ဘာမီ.voanews.comမှာတိရှိနိုင်ပါတယ်ခင်ဗျာ။မင်္ဂလာနံနက်ခင်းပါခင်ဗျာ။သောရရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းရဲ့ကြာတာပတင်းနေ့နံနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းတို့မီတာ32လေးတွေကိုပြင်လိုင်းတို့မီတာ90 kHz 905.9နဲ့လိုင်းလံမီတာ196 kHz 15.9လို့ကပါတူးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယနိုင်ဝက်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင် ແລະຕະຫຼອດປະຄາດໄຊມາປົກແຄບຈໍສຸລາລີຕຸນແນດໂປກແຄບຈໍສຸລາລີລູໄວຊີຕະຄູແນດຄູປົກແຄບຈໍສຸລາລີທີລູໂຕຍຊົງດາກໍຕຸຍົງຈີຍາປາສິນກະນະກູຕິນເຊັດໄດ້ຄາມາອະພິສົງຈາຈາອາບາມແມ່ກູລໍກະບະຕະດິນມີດຍາລີແດກຍິມານັງງານອຈອງກ້ອງນົກເຊັດດີກູມູລະອາບໍມາແປອູ້ຈໍຊາຊານະອະດູຕິນປຽບໄປບາມແມ່ຄະຍາມີມານັງງານບໍສໍາລັດທຣັມດັງຄະຢູ່ຊິນແນສຸລະກ້ອງຊິນແນ
တော်မ်ရိုဂန်ဝါရှင်တန်အက်ဇမ်နာမှာရေးသားထားတာကိုမူရင်းအပေါ်မူရင်းအသုံးထုံးတိုင်းတင်ပြလိုပါတယ်။ဘိုက်ဒါစနစ်နောက်နှစ်ယောက်ကိုနိုင်ငံတော်လူမျိုးရေးဥပဒေအရအင်္ဂါနေ့ကဖမ်းဆီးပြီးရိုဟင်ဂျာတွေပေါ်ဂျင်နိုဆိုက်ခေါ်လူမျိုးတုံးစစ်ပြမှုနဲ့ပတ်သက်တဲ့အထောက်အထားတွေလက်ဝယ်ထားရှိရတဲ့အတွက်ဆိုပြီးတော့ဆွဲဆိုထားပါတယ်။မြန်မာစစ်တပ်နဲ့အစိုးရတို့ကရိုဟင်ဂ ပြည်ပတ်သတင်းသမားတွေကိုနှိပ်ကွပ်နေပါပြီ။ဒါကိုတုံ့ပြန်တဲ့အနေနဲ့သမ္မတထရမ့်ကမြန်မာအရာရှိတွေပေါ်တန်ခတ်ပြီးဆုံးမှုတွေချမှတ်ဖို့လျှော့တော်ကိုတောင်းဆိုတင်ပြသင့်ပါတယ်။မြန်မာလူရဲတွေမှားတယ်ဆိုတဲ့ကြောင့်စီးစားတာပြတ်လာတဲ့အနေနဲ့ဒေါအောင်ဆန်းစုကြည်ကိုပါပြစ်မှတ်ထားတန်ခတ်သင့်ပါတယ်။ဥရောပမဟာမိတ်တွေနဲ့လက်တွဲပြီးမြန်မာနိုင်ငံကိုသဘိမ်မှောက်တဲ့အပြ င်မကကြဟာအမေရိကန်နိုင်ငံဖို့ကိုချင်းစိတ်ခါအရလူအချက်ဖြစ်နေရင်သာမကမြန်မာကတုံ့ပြန်နေဆိုရင်လေအမေရိကန်အကျိုးစီးပွားဟာထိခိုက်နစ်နာဟန်ရာအကြောင်းမရှိပါဘူးမြန်မာနဲ့အမေရိကန်ဟာထိတွေ့ဆက်ဆံမှုကလည်းဒီလောက်များပြားလာတာမဟုတ်ပါဘူးဒီချိန်မှာနိုင်ငံသားဝန်ကြီး Rex Tillerson ဟာမြန်မာအစိုးရကိုယဉ်ကျေးသိမှုရဲ့နည်းနဲ့သဘောထားပြန်လည်အောင်ကြိုးစားခဲ့ပေမဲ့ပြန်လည်သင့်မြန်ရေးဖြစ်လာဟန်ရာအကြောင်းမရှိပါဘူးဒီချိန်ထဲမှာပဲသမ္မတထရန့်ဒီမွတ်စလင်တွေရဲ့အကျိုးစီးပွားကိုဂရုမစိုက်ဘူးပြစ်ပယ်ထားတယ်လို့ပြောနေတာဟာအတိအကျကြီးမှန်ကန်မှုမရှိလှပေမဲ့မွတ်စလင်တွေရဲ့အကျိုးကိုဂရုစိုက်ပါတယ်ဆိုတာဒီချိန်မှာပြသနိုင်မဲ့အခွင့်အရေးတရားဖြစ်တယ်လို့လည်းရေးသားထားပါလေခင်ဗျာ
ရိုဟင်ညာကြီးကအာဆီယံဖွဲ့ကြီးရဲ့ဂုဏ်သိက္ခာကိုစမ်းတက်ခံနေရပြီဆိုတဲ့ခေါင်းစဉ်နဲ့ District တိုင်းမှာရေးသားထားတဲ့အတွေ့အမြင်အဘော်ကိုတင်ပြပေးကြပါမယ်မြန်မာအစိုးရအနေနဲ့ရိုဟင်ညာတွေအတွက်လုံလောက်တဲ့တာဝန်ယူပြင်ဆင်မှုတွေလုပ်ထားပါမလားဆိုတဲ့မျှော်လင့်ချက်ကတဖြည်းဖြည်းမေ့မိနေပြီလို့အစချီရေးသားထားပါတယ်။အကူအညီမဲ့နေတဲ့လူပေါင်းတန်တန်းကျော်ဟာအစိုးရကိုယ်တိုင်စီစဉ်တဲ့အကြမ်းဖက်မှုတွေကြောင့်နေဆက်ကိုဖျက်ချောပြီးတော့တန်းပြည်ရဲ့ပြင်ပမှာခိုလုံနေကြပါတယ်။လက်အတန်းကြားဆွေးနွေးကြပြီးတဲ့နောက်ဒုက္ခတွေ6သိန်းလက်ခံထားရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့မြန်မာနိုင်ငံကြားသဘောတူညီချက်တရက်ကိုနေပြည်တော်မှာလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။သဘောတူညီချက်ပါအချက်တွေကအကြမ်းပြင်းလောက်သာဖြစ်ပြီးဒုက္ခတဲ့အများပြားကိုပြန်လက်ခံလာခွင့်ပြုတာမျိုးထဲ1992ခုနှစ်ကသဘောတူညီခဲ့တဲ့ပုံစံမျိုးဒုက္ခတွေကိုနိုင်ငံမှာအမြဲနေထိုင်ခွင့်လက်မှတ်ထုတ်ပေးမယ်ဆိုတာမျိုးသာဖြစ်ပါတယ်။လူသားချင်းစာနာမှုဆိုင်ရာအရေးခင်းဖြစ်တဲ့ရိုဟင်ညာပြဿနာဟာကမ္ဘာရဲ့အာရုံစိုက်မှုခံကြရသလိုအာဆီယံအဖွဲ့ကြီးအတွက်လည်းစိတ်ပူပင်စရာဖြစ်လာခဲ့ပါတယ်။အာဆီယံဟာ1998ခုနှစ်မှာမြန်မာနိုင်ငံကိုအဖွဲ့ဝင်နိုင်ငံအဖြစ်သတ်မှတ်ခဲ့တာပါ။ဒီကိစ္စနဲ့ပတ်သက်ပြီးတော့ဆောင်ရွက်တဲ့နေရာမှာမြန်မာဘက်ကခေါင်းမာနေတယ်လို့အာဆီယံဘက်ကလည်းဖိဖိစီစီလှုံ့ဆော်နိုင်ခြင်းမရှိတာကြောင့်တခြားပြင်ပဩဇာရှိတဲ့နိုင်ငံတွေပါဝင်ပတ်သက်လာအောင်တကားဖွင့်ပေးလိုက်တယ်လို့မျိုးဖြစ်ခဲ့ရတယ်လို့ရေးသားထားပါတယ်။အာဆီယံမှာအကန့်အသတ်တွေရှိနေပါတယ်။အဖွဲ့ဝင်10နိုင်ငံမှာမတူညီတဲ့စီးပွားရေးနိုင်ငံရေးအခြေအနေတွေရှိနေကြပြီးတော့အရေးကြီးတဲ့အမျိုးသားရေးကိစ္စလိုကိစ္စမျိုးမှာနိုင်ငံအားလုံးရဲ့ဘုံသဘောတူညီမှုရဖို့ဆိုတာမလွယ်လှပါဘူးစသဖြင့်ရည်တာထားပါတယ
်ဆရာရှင်များရှင်2019ခုနှစ်ကုန်ဆုံးတာနေ့မှာပဲမြန်မာသတင်းသမားနေ့ရောက်အဖမ်းခံရတဲ့သတင်းနဲ့ကြုံရပါတယ်
ပုံစံနှောင်းမဲ့2019ခုနှစ်ထဲမြန်မာနိုင်ငံရဲ့သတင်းမီဒီယာလောကမှာအထက်အကျနဲ့စိန်ခေါ်မှုတွေပါဝင်ကြုံခဲ့ရပါတယ်။တန်းဒီတစ်ခုမှာအရေးကြီးတဲ့မန်တိုင်တစ်ခုအဖြစ်နိုင်ငံတကာကလက်ခံထားတဲ့သတင်းမီဒီယာတွေမြန်မာနိုင်ငံမှာဖွံ့ဖြိုးတိုးတက်လာဖို့ဘယ်လိုလိုအပ်ချက်တွေရှိနေပါလဲ။ VOAS နေနေညတိုက်ရိုက်လေးလိုက်စစ်စစ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလို့သူတွ ိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဆိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းလက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ကတော့ရည်လိုက်လိုက်ဆီစဉ်မှာ
တိုက်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးလို့ရင် VOA ကိုအချိန်မီဆက်သွယ်ပါလို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာအခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာရပါမယ်မနေ့ခင်းတိုင်းနားဆင်နေကြ American Indian 3အင်္ဂလိပ်စာသင်ခန်းစာကိုဒေါ်လာလာတန်းကအစီအစဉ်တင်ဆက်ပေးမှာပ
ါဒီလိမ့်နဲ့ကျင်ပြမယ် Idiom အသုံးက
All bets are off
ဖြစ်ပါတယ်ဆာလုံပေါင်းကE L L Olga Along B E T S Betska Longji dui E R E R ga phit da O F F of ga pyet pye twa da phyet pye lite da so lo sakai thu ye dai yai di be ga Longji Along go phyet thing lite da bo di tong sin tet la da ga lo long ga sa ya ga phit par de bo lu mwe be phit phit min bo be phit phit ba pwe ma so Longji goတိုင်ကလက်ခံရမှာအကြောင်းတစ်ခုခုကြောင့်ပွဲပြက်သွားလို့ပွဲပြက်သွားလို့ဒီပွဲတွေမှာတော့လောင်းကြီးတွေကိုပြန်မလျော်နိုင်တော့ဘူးဆိုရင် all bets are off ဆိုပြီးတော့တိုက်ရိုက်အသေးပေကိုအသုံးပြုတာဖြစ်ပါလေ idiom အသေးပေကတော့သဘောတူထားတဲ့အချက်တွေနားလည်မှုရယူထားတာတွေအလုံးပြက်ပြဲတဲ့သဘောထင်ကြီးတွေလွဲကုန်တဲ့သဘောမျိုးကိုဆိုလိုတာဖြစ်ပါလေဒီသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကို
You lied to me about your financial situation. So all bets are off between you and me.
Kimya ga kimya ngwi ji chi ni chang chino gu lin ge de. Da chang kimya ni chino ja yin ga yu tha de na le mu myo dui ma shi do wu bya lo de be ya ba de. U ma gu naw ta khaw na sin chi ja ya aw.
You lied to me about your financial situation, so all bets are off between you and me.
ရင်ကယူထားတဲ့နားလည်မှုတွေပြတ်သွားပြီးအကျုံးဝင်တော့ဘူးထင်ကြီးတွေတလွဲဖြစ်ကုန်ပြီဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ
All bets are off
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကနေ့မနေ့ကျင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်အစီအစဉ်တစ်ချက်တဲ့ American Indian 3အင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်။အခုတော့ဦးကျော်စံတာရဲ့မြမကြီးတုံးသက်ချက်အပတ်စဉ်ကဏ္ဍကိုတင်ဆက်ပေးပါမယ်။ရိုဟင်ဂျာပြည်ထနာသည်မွတ်စလင်ဗုဒ္ဓဘာသာဝင်တို့ဂျာမာဖြစ်ပွားတဲ့ပဋိပက္ခမဟုတ်ဘူးလို့မြမအရေးကိုနှစ်ပေါင်းများစွာစောင့်ကြည့်လေ့လာရေးသားခဲ့သူသတင်းစာဆရာကြီးဘတ်တလစ်နာကပြောကြားလိုက်ပါတယ်။ score.in online media မှာမကြခင်ကပြုလုပ်ခဲ့တဲ့အင်တာဗျူးတစ်ခုမှာပဒိလိတနာကအခုလိုပြောကြားလိုက်တာပါဥကျော်စံသားကအသေးစိတ်ပြန်ဆိုပြီးတော့ကိုညံဝဲအောင်နဲ့အတူတင်ဆက်ထားပါတယ်ပထမပိုင်းကိုနားဆင်ကြပါခင်ဗျာ
ပဒိလိတနာခင်ဗျာမြန်မာနိုင်ငံကိုနှစ်ပေါင်းများစွာစောင့်ကြည့်သုံးသပ်လာသူတယောက်အနေနဲ့အခုရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်နေတဲ့ပြဿနာကိုဘယ်လိုမြင်ပါလဲခင်ဗျာ
ဒီပြဿနာဟာအသိမဟုတ်ပါဘူးအဓိကအဖြစ်ပြဿနာနှစ်ရပ်ရှိပါတယ်ပထမတစ်ခုကမတရားခိုးဝင်ပြောင်းရွှေ့နေထိုင်မှုIllegal immigration ကိစ္စပါဒါဟာတကယ်ပဲဖြစ်ဖြစ်ထင်မြင်ယူဆချက်ပဲဖြစ်ဖြစ်ပြဿနာတော့ပြဿနာပါပဲဒုတိယတစ်ခုကတော့ Islamic စေသွေးကြွဝါဒဒုတိယတစ်ခုကတော့ Islamic စေသွေးကြွဝါဒပါဩဂုတ်လ25ရက်နေ့တုန်းကသူတို့ကိုသူတို့အာစာလို့ခေါ်တဲ့အဖွဲ့ဟာရခိုင်ပြည်နယ်မှာရဲစခန်းတွေကိုဝင်တိုက်ခဲ့ပါတယ်ဒါဟာမြန်မာလူညုံရေးတပ်ဖွဲ့တွေဒုနဲ့ဒဲနဲ့လက်တုပ်ပြန်လာအောင်စွန့်ပေးခဲ့တာပါအဲ့ဒီအချိန်ကစပြီးဘင်္ဂလားဒေ့ရှ်ပြည်ထွက်ပြေးခဲ့ကြသူပေါင်း6သိန်းကျော်ရှိခဲ့ပါပြီဒီကိစ္စမှာစာနာမှုဆန်ရပြဿနာလို့ခေါ်တဲ့လူမှုဒုက္ခတွေဟာတိတ်အရေးကြီးတယ်ဆိုတာမှန်ပါတယ်ဒီလူတွေဟာမြန်မာစစ်တပ်ရဲ့ပြင်းထန်တဲ့ရက်စက်ကြမ်းကြုတ်မှုတွေကိုခံခဲ့ကြပါတယ်ဒါကြီးပဲတော့မဟုတ်ပါဘူးအာဆာရဲ့ပြောခွင့်ရတယောက်ကဒီလိုတုံ့ပြန်မှုမျိုးဖြစ်လာအောင် ဆွမ်ပီဘူယူရဲ့ချက်နဲ့သူတို့ကစတိုက်ခဲ့တာလို့အင်တာဗျူးတစ်ခုမှာအတိအကျပြောထားပါတယ်ဆိုတော့ဒီတိုက်ခိုက်မှုကနေသူတို့ဗမာများရတယ်နံပါတ်၁ကနိုင်ငံတကာရဲ့အာရုံစူးစိုက်မှုကိုရတယ်နံပါတ်၂ကအာရှအနောက်ပိုင်းအဓိကအဖြစ်ဆော်ရီအာရေဗီယာနဲ့အာရဗ်စော်ဝါမျာပြည်တော်စုလို့စီကနေငွေကြေးအထောက်ပံ့နေပို့ရလာတယ်နံပါတ်၃ကတော့ခံမြင်းဒေါသထွက်နေတဲ့လူငယ်လူသစ်တွေအများကြီးဝင်ရောက် ခဲ့ပါလိမ့်မယ်ဒါပေမဲ့အခုပြောတဲ့၃ခုကိုလည်းသူတို့ရရှိသွားတယ်လို့ပြောချင်ပါတယ်တကယ်တမ်းဒုက္ခရောက်နေတာကရခိုင်ပြည်နယ်အနောက်မြောက်ပိုင်းကတာမန်ဆင်းရဲသားမွတ်စလင်လယ်သမားတွေပဲဖြစ်ပါတယ်သူတို့ဟာဒီပြဿနာကြီးမှာထိုးကြွေးခံရတဲ့နေရုပ်တွေလို့ဖြစ်ကြရပါတယ
်ဒါပေမဲ့ဗတ်တဲ့မြန်မာနိုင်ငံထဲမှာရိုဟင်ဂျာတွေကနှစ်ပေါင်းများစွာအကွက်ကြကြဖိနှိပ်ချုပ်ချယ်ခံနေရတယ်ဆိုတာဖြစ်နိုင်တဲ့အထောက်အထားတွေအလုံးအလောက်တွေ့နေရပါတယ်မြန်မာနိုင်ငံဟာရိုဟင်ဂျာဆိုတာကိုလူမျိုးစုအတိုင်းဝန်းတစ်ခုလို့တော့အသိမှမပြုပါဘူး။ဒါဟာတိုင်းပြည်တွင်းမှာကာလရှည်ကြာနေလာတဲ့လူအတိုင်းဝန်းတစ်ခုရဲ့ရပိုင်ခွင့်ကိုတမင်းထိခိုက်နေနိုင်အောင်အထောက်ရမရောက်ဘူးလား
။ဟုတ်လေဟုတ်ပါတယ်။မဟုတ်လေမဟုတ်ဘူးလို့ပဲပြောရမှာပါ။အဲ့ဒီဒေသမှာနှစ်ပေါင်းများစွာနေလာခဲ့တဲ့မွတ်စလင်တွေရှိပါတယ်။ဒါအသေးကြပါတယ်။အဲ့ဒီနေရာဟာအိန္ဒိယတိုက်ငယ်ရဲ့အစိုးအရှိတောင်အာရှရဲ့အစဖြစ်ပါတယ်။အဲ့မှာနတ်မြစ်ဟာအခုဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံရဲ့နေကြာဖြစ်ပါတယ်ဒီနှစ်ရဲ့တစ်ဖက်တစ်ချက်မှာဗုဒ္ဓဘာသာနဲ့မွတ်စလင်တွေရာစုနှစ်နဲ့ချီပြီးနေလာခဲ့တာပါအခုရခိုင်ပြည်နယ်ရဲ့အနောက်မြောက်တောင်မှာအကြာကြီးနေလာတဲ့မွတ်စလင်တွေလည်းရှိပါတယ်ဒါမေးခွန်းထုတ်စရာမဟုတ်ပါဘူးဗြိတိသျှခေတ်တုန်းကနတ်မြစ်တစ်ဖက်ကမွတ်စလင်အလုသမားအများအပြားကိုဒီဘက်ကန်းကိုခေါ်ယူခဲ့တာပါဒါပေမဲ့သူတို့ကိုရိုဟင်ဂျာလို့မခေါ်ကြပါဘူးစစ်တကောင်းသားလို့သာခေါ်တာပါ1996တုန်းက Francis Bushana Hamilton ကမှတ်တမ်းတစ်ခုမှာဒီစကားကိုသုံးခဲ့ပါတယ်။ဒါပေမဲ့မှတ်တမ်းကလည်းအဲ့ဒီတစ်ခုပဲရှိပါတယ်။ Bushana ကိုအရှေ့အိန္ဒိယကုမ္ပဏီကဆေးလွှတ်ခဲ့တာပါ။ဒါပေမဲ့သူဟာရခိုင်ပြည်နယ်ကိုမရောက်ခဲ့ပါဘူး။အခုမန္တလေးနားမှာတရှိတဲ့အင်းဝနဲ့အမရပူရကိုသာရောက်ခဲ့တာပါ။အဲ့ဒီမှာသူအာရကန်ကလူတွေကိုတွေ့ခဲ့ပါတယ်။အာရကန်ဆိုတာဟိုတုန်းကရခိုင်ကိုခေါ်တာပါ။သူတို့ကသူတို့ကိုသူတို့ရိုဟင်ဂျာတွေလို့ခေါ်ကြတယ်အဲ့နောက်ပိုင်းမှာဒီအသုံးနှုန်းကိုနှစ်ပေါင်း150လောက်အတွင်းမှာတခါမှညှိုးဆို့ပြောကြတာမရှိတော့ပါဘူးဒီနာမည်ကိုဘယ်သူပဲသုံးသုံးမမှားပါဘူးဒါပေမဲ့ရခိုင်ပြည်နယ်အနောက်မြောက်ဒေသကစစ်တကောင်းဒေသီယစကားချစ်တကောင်းနီယန်ဒိုင်ယလက်ပြောသူတွေအတွက်တီးခြားသတ်မှတ်ချက်ဖြစ်တယ်ဆိုတာကတော့နောက်မှလှုပ်လာတဲ့အယူအဆ new concept တာဖြစ်ပါတယ်ရခိုင်ပြည်နယ်မှာရှိနေတဲ့မွတ်စလင်အားလုံးကတော့သူတို့ကိုသူတို့ရိုဟင်ဂျာလို့မခံယူကြဘူးဆိုတာခမည်းမှတ်ထားသင့်ပါလေအဲ့ဒီနာမည်ကိုမခံယူကြတဲ့လူတွေဟာကာလကြာစီအဲ့ဒီမှာအထင်အရှားနေထိုင်လာခဲ့ကြသူတွေပါအစွန်းရောက်အုပ်စုတွေကနိုင်ငံရေးအမျှထုတ်ဖို့အတွက်ဒီနာမည်ကိုအသုံးချလာကြပါတယ်ဒါကြောင့်ဒီရိုဟင်ဂျာဆိုတဲ့နာမည်ကိုလူအများအပြားခံယူလာကြတယ်ဆိုတာမကြာသေးခင်ကသာဖြစ်တယ်လို့မြင်ရပါတယ
်ဟုတ်ကဲ့အဲ့ဒီမကြာသေးခင်ကဆိုတာဘလောက်အကြာကလည်းပြောပြပါအောင်ဆရာ
သူတို့တွေကတချို့ဆိုရင်ဒီနာမည်ကိုခံယူလာတာဟာလွန်ခဲ့တဲ့နှစ်နှစ်ကျော်လောက်ကမှပါတကယ်တမ်းဒီနာမည်လူသိများလာတာက1990ပြည့်လွန်နောက်ပိုင်းမှာဖြစ်ပါတယ
်ဒါပေမဲ့1950ပြည့်လွန်တုန်းကမြန်မာအစိုးရဟာရိုဟင်ဂျာဆွေးနွေးနာမည်ကိုသုံးခဲ့တယ်မဟုတ်ဘူးလား
ဟုတ်ပါတယ်သူတို့သုံးခဲ့ပါတယ်ဒါပေမဲ့အဲ့ဒီတုန်းကဒါကိုလူတိုင်းကြိုက်နှစ်တက်ခဲ့ကြတာမဟုတ်ဘူးဆိုတာပြန်သတိရသင့်ပါတယ်1948မြန်မာနိုင်ငံလွတ်လပ်ရေးရပြီးရခိုင်အနောက်မြောက်တောင်မှာမွတ်စလင်ပုံကံမှုတရဖြစ်ခဲ့ပါတယ်။ဒါပေမဲ့လေအဲ့ဒီချိန်တုန်းကတော့အဲ့ဒီတပုံတွေကသူတို့ကိုသူတို့ရိုဟင်ဂျာလို့မခေါ်ကြပါဘူး။မူဂျာဟစ်တိုက်ပွဲဝင်သူများလို့သာခေါ်ကြပါတယ်။သူတို့ကအရှေ့ပါကစ္စတန်ကပါကျင်ကြတာပါ။ဒီပုံကံမှုဟာမှီးမိန်သွားတယ်လို့ပဲဆိုပါတော့။အဲ့ဒီနောက်ပိုင်းမှာ1950ပြည့်လွန်ကြတော့အဲ့ဒီတဲကတချို့ဟာရိုဟင်ဂျာဆိုပြီးလှုပ်လာကြပါတယ်။ဒီခါမှာခွဲထွက်ရေးဆိုတာပါလာပြီလို့ယူဆရပါတယ်။ရိုဟင်ဂျာပြက်လိုက်ပြီးရေးသားချက်တွေကိုကြည့်ရင်1950ပြည်လွန်အစိုးရအဖွဲ့တွေမှာရိုဟင်ဂျာဝင်ကြီးတွေအများအပြားပါဝင်ခဲ့တယ်လို့သူတို့ကဆိုပါတယ်။အဲ့ဒါမှမှန်ပါဘူး။တကယ်တော့အဲ့ဒီဒေသကဝင်ကြီးဆိုလို့ဆူလ်တန်မာမုတ်တယောက်ပဲရှိခဲ့တာပါ။သူဟာမွတ်စလင်ပါ။ဒါပေမဲ့သူကသူ့ကိုယ်သူရိုဟင်ဂျာလို့မခေါ်ပါဘူး။ရခိုင်မွတ်စလင်အာကန်နစ်မွတ်စလင်လို့ပဲခေါ်ခဲ့တာပါ။အဲ့ဒီတော့ဝန်ကြီးချုပ်ဦးနုကလည်းမွတ်စလင်တို့ရဲ့ထောက်ခံမဲကိုလိုအပ်နေတာပါ။ဒါဟာဝန်ကြီးချုပ်အနေနဲ့အဲ့ဒီအသုံးနှုန်းရိုဟင်ဂျာကို assault line tong pi kae de a chang yin de khu ba be
1950 pye lon ga a chwe ni belo be si kae si ye bo ya aku khai ma si ne ya muslim a mya su wa su ro po su ro rohingya lo pyo ni ya da be naw pi nit kwe khan ya de le da wo khmyar be lo pyo ma le
prathama u so a ni ne khmyar lo ti tha ya ma ga myama pi ma muslim ni a mya ji si de su ra ba be thuro a mya su ga myo pya rwe ma ni ja de si wa yi long gan ni pai ya de ဗမာနိုင်ငံတွေရှိကြတယ်ဗမာလူလဲပြောကြတယ်ပြီးတော့သူတို့ကမြန်မာနိုင်ငံသားတွေမြမတမိုင်းတလျှောက်မွတ်စလင်တွေဟာအရေးပါတဲ့အခန်းကဏ္ဍကနေအများကြီးပါဝင်ခဲ့ကြတယ်မွတ်စလင်ခေါင်းဆောင်ဦးရဇတ်ဟာဗိုလ်ချုပ်အောင်ဆန်းနဲ့1940ပြည်လွန်နှစ်မှာလောက်ကျန်ခံသွားရပါတယ်တိုင်းပြည်ရဲ့အာဇာနည်အဖြစ်သတ်မှတ်ခြင်းလည်းခံရပါတယ်နောက်အရေးပါတဲ့မြမမွတ်စလင်တဦးကတော့ဦးရာရှက်သူကအယ်ဟာဘတ်မှာမွေးတာပါ1930ပြည်လွန်မှာအထူးလေးစားခံရတဲ့အကြောင်းသားခေါင်းဆောင်လည်းဖြစ်ပါတယ်။နောက်ဦးဖေခင်သူဟာပင်လုံသဘောတူညီချက်ရဲ့မိသူကတူလည်းဖြစ်ပါတယ်။အဲ့ဒီအချိန်နေစုံနေပြားဒေသတွေလို့ခေါ်တဲ့ရှမ်းချင်းကချင်းပြည်သူတွေအတွက်ဒေသတွင်းကိုယ်ပိုင်အုပ်ချုပ်ရေးပြဋ္ဌာန်းပေးခဲ့တဲ့1948ပင်လုံစာချုပ်ဖြစ်ပါတယ်။ဒါကြောင့်အခုဖြစ်နေတာကမွတ်စလင်တွေနဲ့ဗုဒ္ဓဘာသာတွေကြားမှာဖြစ်နေတဲ့ပြဿနာမဟုတ်ပါဘူး။ရင်းညာတွေကတခြားစီပဲ။သူတို့ဟာဗမာစကားမပြောကြဘူး။ဘင်္ဂလားဒေ့ရှ်ဘက်မှာပြောတဲ့ဘင်္ဂလီစကားရဲ့စစ်တကောင်းဒေသစကားချစ်တကောင်းနီယန်ဒိုင်အလက်ကိုသာပြောကြတာပါ။ဒါကြောင့်မြန်မာပြည်သူအများစုကသူတို့ကိုတရားမဝင်သူတွေလို့မြင်ကြပါတယ်။မျှတမှုတော့မရှိဘူးပေါ့ဗျာ။ဒီလူတွေအများစုကတကယ်ပဲအဲ့ဒီဒေသမှာကာလတာရှည်နေခဲ့ကြတာကို
ARS ခေါင်းဆောင်တွေနဲ့အစွန်ရောက်အုပ်စုတွေဆက်ဆက်မှုဟာဒေသတွင်းကြဲကြဲပြန့်ပြန့်လှုပ်ရှားလာမဲ့သဘောကိုပြသနေတယ်လို့ခင်ဗျားအစောပိုင်းကရေးခဲ့ပါတယ်ပြောခဲ့ပါတယ်။အဲ့လိုဘာကြောင့်ပြောနိုင်ပါလဲခ
င်ဗျာ။နာမည်ကိုနိုင်ကသူတို့ဘာသာစကားနဲ့ဟာရကာအယာကင်းလို့ဆိုထားပါတယ်။အတိပ္ပယ်ကတော့ The Faith Movement ကိုးကွယ်ယုံကြည်ခြင်းလှုပ်ရှားမှုဖြစ်ပါတယ်။လူမျိုးရေးအမျိုးသားရေးအတွက်ဆိုရင်ကိုးကွယ်ယုံကြည်ခြင်းဆိုတဲ့နာမည်ပေးစရာမလိုပါဘူး။ပြီးတော့ဒီအဖွဲ့ရဲ့ခေါင်းဆောင်အတူလာအဘူအမာဆိုတာလည်းရခိုင်ကမဟုတ်ပါဘူး။ပါကစ္စတန်နိုင်ငံကရာချီမှာမွေးတာပါ။နောက်ပြီးတော့ဆော်ဒီအာရေဗျာမှာနေတာပါ။မွတ်စလင်တရားဟောဆရာလည်းဖြစ်ပါတယ်ဒီအရေးကင်းမှာသူစိတ်ဝင်စားတာက2012ခုနှစ်လောက်ကသူမိဘတွေဟာရခိုင်ကဖြစ်နိုင်ပေမဲ့သူတော့မဟုတ်ပါဘူ
းဒါဆိုရင်သူတို့မျိုးရိုးကအဲ့ဒီရခိုင်ဒေသကပေါ့
မှန်ပါတယ်သူရဲ့တိတ်ခွေတချို့ကိုကျွန်တော်နားထောင်ကြည့်ဘူးပါတယ်ရခိုင်ပြည်နယ်ကဘယ်နာမည်တစ်ခုကိုမှသူဟာမှန်မှန်ကန်ကန်အတန်မထွက်နိုင်ပါဘူးသူဟာဘင်္ဂလီစစ်တကောင်းသားစကားကိုဥဒူဒူအသုံးနှုံးတွေနဲ့ရောပြီးပြောခဲ့တာပါအဲ့ဒီအဖွဲ့တွေကသူ့နဲ့နီးစပ်တဲ့အပေါင်းအသင်းတွေဟာလဲကရာချီကဒါမှမဟုတ်ဘင်္ဂလားဒေ့ရှ်ကဖြစ်ကြပါတယ
်ဆိုတော့အဲ့ဒါကလွယ်ပြီးတော့ ARS အဖွဲ့ဟာမြန်မာနိုင်ငံတွေကတခြားသောတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဘယ်လိုများကွာခြားမှုရှိပါသလဲ
တခြားတိုင်းရင်းသားသဘုံအဖွဲ့တွေကအနည်းအများဆိုသလိုတမယိုးကျစစ်တပ်ပုံစံနဲ့လှုပ်ရှားကြပါတယ်ယူနီဖောင်းတွေရှိတယ်ယာဒူးအဆင့်တွေတတ်မှတ်ထားကြတယ်တပ်ခွဲတပ်ရင်းတပ်မစရာတွေဖွဲ့စည်းထားကြတယ်မောင်းမြန်တနတ်ဒါမှမဟုတ်စစ်တပ်နဲ့တွေလည်းကန်ကြပါတယ်။အာဆာရဲ့နီလန်းတွေကဒါနဲ့တိတ်ကွဲလွဲပါတယ်။2016အောက်တိုဘာမှာတိုက်ခဲ့တာရောအခုဩဂုတ်လမှာတိုက်ခဲ့တာရောတခြားတိုင်းသားသဘုံတွေနဲ့ပုံစံချင်းတိတ်ကွဲပါတယ်။သူတို့ကရွာသားတွေကိုယာနဲ့ချီစီယုံပြီးတော့ပြစ်မှတ်တွေကိုဝိုင်းနေအမှန်တကယ်ရှိတဲ့အင်အားထက်ပိုပြီးတော့များတယ်ဆိုတာပြတဲ့သဘောပဲ။သူတို့ကလက်နဲ့တိတ်မရှိဘူး။ဓာတ်တွေလှန်နေတဲ့အများစုကသူတို့နီးကတော့ဒီနီပေါ်တို့အိန္ဒိယအလယ်ပိုင်းကမော်ဝါဒီအုပ်စုတွေနဲ့ဆင်တူပါတယ်။မြမပြည်တွေကတခြားတိုင်းရင်းသားအုပ်စုတွေနဲ့မတူပါဘူးခင်ဗ
ျ။ဒါကတော့ဥကျော်စံသားရဲ့မြမရေးတုံးသက်ချက်ကိုတင်ဆက်ပေးခဲ့တာပါ။ဒုတိယပိုင်းကိုနောက်တစ်ပတ်မှာဆက်ပြီးတော့နားဆင်ကြဖို့ရှိပါတယ်ခင်ဗျာ။အခုတော့နောက်ထပ်အပတ်စဉ်သူယုံကြည်ရာအစီအစဉ်ကိုတင်ဆက်ပေးပါမယ်အခုဒီပတ်အစီအစဉ်မှာတော့ Fulbright ပညာသင်ဆုနဲ့အမေရိကန်နိုင်ငံမင်းနီဆိုတာတက္ကသိုလ်မှာမဟာဘွဲ့တင်နန်းစီးပူးနေတဲ့မတ်အိတ်တီရီတူဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ကြရမှာပဲမတ်မိုးဖြူကအစီအစဉ်တင်ဆက်ထားပါတယ
်ယုံကြည်အားဆိုတဲ့အစီအစဉ်မှာရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့အမြင်မတူမှုတွေကိုဘယ်လိုမျိုးတုံ့ပြန်သင်စေချင်တယ်လဲဆိုတဲ့အကြောင်းအရာကိုကျွန်မလူငယ်တယောက်အနေနဲ့ဆွေးနွေးချင်ပါတယ်။လက်ထောက်မှာမြန်မာပြည်ရခိုင်မြောက်ပိုင်းမှာဖြစ်ပေါ်နေတဲ့အရေးခံနိုင်ငံတကာစာမျက်နှာတွေမှာနိုင်ငံတကာအတိုင်းအဝန်းမှာအာရုံစိုက်ခင်ရတဲ့အကြောင်းအရာတစ်ခု nene tui ya baare. Chwa diwa yao kere ya le di ye kisa ne pata piyo mego ne amyayi me khenge ya baare. Lada lo peripo kao piwe amya jaro. Jempa ta kai mulu nene piyo nangina ka ta ka jaro. Luda jen sa na tau ka mu saya ye kisa le miyo nene jara wu. ทีนี้มันตุ้ยเนี่ยอันนี้เนี่ยพอต้องเดินเนี่ยข้ามมาทั้งมารู้ที่เป็นเนี่ยดูนี่เนี่ยกูจะพูดว่าอันนี้จะเจเนี่ยชุดรองบางส่วนกูต้องตัดเดียวช่วยนุ้ยอะไรอยู่ทั้งมารู้เนี่ยพิเศษทั้งมารู้ที่รู้เต็มเลยยี่กิสามาทั้งมารู้เดียกันแล้วจะดูที่ว่าเสียงมันเต็มเนี่ยจะละข้างใครมามาเนี่ยยินจีจีกังกังมุมมุมต้องเดินสิทั้งมารู้ คนเนี่ยมันตุ้ยเนี่ยมีหน่วยอะไรมาแค่นั้นอยู่เปลี่ยวสูบเป็นหน่วยกันแต่ทำอยู่มันเลิกไปเนี่ยลูกเราสาวเปลี่ยวสูบกันอยู่จะมูท่าจะมีบาดเจ็บจำรู้ว่าเจ้าหน้าที่กูตบท่าคุยเลยเอกามาปกุยได้ใครทำอยู่สาวเมียเปลี่ยวสูบเราอยู่มั้งสวัสดีเจ้าหน้าที่เปลี่ยวสูบหน่วยยิงคงทำอยู่ปกุยพิเศษจะมีบาดเจ็บจำรู้นั่งยังไง เจ้าหน้าที่ปัญญาชนุนี่เนี่ยเลยสนิทจะเป็นสุนัยตู้เด็ดนั่นลุงมิวข้างใครมามาปัญญาชินสันสันแบบบางส่งตรงแต่เอ็มยิมิวเรียวปัญญาชินสาวงี้เป็นรถบล็อกไปประมาณเลยพอบ้าสิจะมีไปอันนี้มันดูอะไรเนี่ยอะไรมาเชียงไรมาชินมาวะแต่เมื่อกูยงจะเอาเปลี่ยวสวยข้ามาจะมาเรียตู้ตัวบ้านน้าวยังบลูมิวเปลี่ยวมาเลยสวยลิจิมิวจินตรงตินเนลุงมิวไปเลย เจ้าหน้าที่กูพิชิตเนี่ยข้ามานี่สนิทจะจับจงเปลี่ยนสิจะมีไปเลยแต่แสดงมาเว้กูเนี่ยมาดูกวยใจดูเรื่องประมาณนี้ลีซ่าทำมือเนี่ยสั่นสิจะมีไปเลยแล้วตลอดปีประกาศมาปกแคบเจ้าสุราลีเจ้าเนี่ยดูปกแคบเจ้าสุราลีลูกไปลีจะคู่เนี่ยจะกูปกแคบเจ้าสุราลีที่ลูกไปส่งมือว่าจะเย็ดดูอะไรประมาณนี้เนี่ยจะจำมือรู้เลยเสียงมันก็เพี้ยไปเลย จมาเนี่ยมาลุงเนี่ยเที่ยวนี้เนี่ยเนี่ยมาลุงเพื่อนอยู่ดีเทปผู้พี่อ่ะอันนี้เจเร่อันนี้ตัวบอทามันดูมือผู้มือจริงๆสวยนี่ไหนเนี่ยตัวบอทาที่ว่าพี่อ่ะยังรู้สึกเนี่ยเร่ลูกเพื่อนที่จะกูยังรีมีไปจมารู้เลยอ่ะที่ยงจมารู้เลยอ่ะอันนี้มันจะมือเร็วแล้วแค่ไหนเนี่ยลูกเพื่อนที่จะยังมา
นี่จะมีบาร์เองอาเป็นเสียงเสียงนี่เลยตัวยงจียากันนะทุกเอ๋ไปรู้เจ้าอย่างนี้มาไม่สู้กูยงจียาลีเดี๋ยวกูพาวเวนซูนุยพิบูให้ขออย่างสิอีเมลเลยท่าเบอร์มีส@voanews.com vermes@voanews.com กูสายยี่ดีเสด็จไปยังเมย์โทรศัพท์นั่นมาบูเจ้าจ่าเลยนะจีโน่เพียงเสด็จไปวันนี้
ถ้าเราตุยงจียาซีซีมาไม่เอ็นตีดีตัวบ่าวยงจีเดลสุดาอุน่าสังเกตอะไรเพื่อไปเลยอเมริกันสุยาเรตบอรามีอาบอกว่าจินจ้าบารามิเช่นดูแลสัตว์ทุกประเภทสุขเงินบ่รัสเซียสุยาก็นอกจากไปเป็นกันตลายไปเลยรัสเซียอุบลีเดียเตรียมมีเรื่องรู้กูปีบ้าสุยาเรด้วยลูกสาวปีเร่พูดสิ่งเรื่องเพื่อตั้งมาคุณเนี่ยรัสเซียมา อินเทอร์เน็ตบอกลูกสาวจะดูกูสังจีราทำมาโมโหไปเป็นอะไรลูกผู้ที่อายุท่านากูลูกไปเหมือนปีท่าบารีเดี๋ยวสู้กันเนี่ยสุยาด้วยมาตั้งมาตัดที่สี่นายเนี่ยมีเดียอับบาเอาเองลูกสาวทุกพ่อเดี๋ยวสู้กันฮะไลน์หน้าบ้านแม่ลูกรัสเซียก็กระดิบเดือดเลยบ้านลุงสัญญาลูกคนยิ่งดาวน์จะได้ลูกในงานใหญ่ท่านาเบียวกันยาเฮเดอร์โนวัตก็เบียวบารี
สุยามหูเดียพูดสิ่งใดตัวลูกกูไม่รู้ไหนเอากองกองน้องเชฟผู้คนชาราลีทุกข์บีราลีเนี่ยอุบลีกันบีเยี่ยยูราลีกูอาศัยมาเปียลูนี่รับมาอะไรอุบลีกูต้องช่างกันรับมาคืออะไรอุบลีเรามาแต่เดี๋ยวนั้นอะไรกูบ้าเทิดเดือนบีตัวเช็คจะทำอะไรได้จ้าประชามาลูกสาวทุกพ่อเบี้ยวสูงเนี่ยลูกเลดเดือนมัวรากูนอกจากกันต์นายเนี่ยลูกผู้ขัดเคเรลูกเชฟดีกูตั้มมาผู้แลมผู้เป็นไรไป แต่เมื่อวันที่มีอาบูเดนและมาทูบีจัดทั้งหลายเดอรี่อุบลีจ้าปีบ้าตรินธนาวีนี่เนี่ยราชามาช่วยเนี่ยตัวใหญ่ตรินวิกูปีบ้าสุยาตัวลูกสาวปีเร่อพ่อเอซีเอลุงงานเพ่นามเอตาปูเน่
သူတို့ရဲ့ရန်မုံငွေအရင်းမြစ်ကိုဖွင့်ချခိုင်းဖို့အစိုးရမှလုပ်ပိုင်ခွင့်ရသွားပါတယ်။အဲ့ဒီဥပဒေကိုရုရှားလူတော်မှာသတင်းနှစ်ပတ်အတွင်းအလင်းစလိုပြတ်ထန်းနေတာပါ။ရုရှားနိုင်ငံပိုင် RD ရုပ်သံသတင်းဌာနရဲ့အမေရိကန်အခြေစိုက်ကုမ္ပဏီခွဲကိုပြပအစိုးရအတွက်လှုံ့ဆော်တဲ့အဖွဲ့အဖြစ်မှတ်ပုံတင်ဖို့အမေရိကန်ကတတ်မှတ်ပြီးတဲ့နောက်အဲ့ဒီဥပဒေကိုပြတ်ထန်းတာပါ။အမေရိကန်နဲ့ရုရှားဥပဒေတွေကြားနှိုင်းယှဉ်တာကိုပြောခွင့်ရနိုဝတ်ကပယ်ချပါတယ်။ American Foreign Agents မှတ်ပုံတင်ဥပဒေဟာဖြန့်တဲ့သတင်းတွေမှာပါတာကိုစောင့်ကြည့်ရမျိုးမလုပ်ဘူး။သတင်းဒါမှမဟုတ်လုံစော်စည်းရုံးနဲ့အချက်လက်တွေထုတ်ဝေဖြန့်ချီတာကိုမကန့်တဘူး။အဖွဲ့အစည်းရဲ့လုပ်ငန်းလေပတ်လှုပ်ဆောင်နိုင်စွမ်းကိုမကန့်တဘူးလို့ပြောပါတယ်။ RT နဲ့ Sputnik အပါအဝင်ရုရှားမီဒီယာတွေဟာအမေရိကန်မှာလွတ်လွတ်လပ်လပ်လုံနေနိုင်ပြီးအမေရိကန်ရုပ်သံလိုင်းတွေနဲ့ FM ရေဒီယိုဌာနတွေမှာထုတ်လွှင့်နိုင်ထုတ်လွှင့်နေကြကြောင်းဒါပေမဲ့ VOA နဲ့ RFERL အပါအဝင်အမေရိကန်ရဲ့နိုင်ငံတကာမီဒီယာတွေကတော့ရုရှားမှာရုပ်သံနဲ့ရေဒီယိုထုတ်လွှင့်ခွင့်ပိတ်ပင်ကန့်သတ်ထားပါတယ်လို့အမေရိကန်အတန်းနဲ့လုပ်ငန်းများအုပ်ချုပ်ရေးဘုတ်အဖွဲ့ BBG အမှုဆောင်အရာရှိချုပ်ဂျွန်လန်းဆင်ကထုတ်ပြန်ချက်တစ်ခုမှာပြောထားပါတယ်ရုရှားမှာသတင်းမီဒီယာလုပ်ငန်းတွေလှုံ့ဆော်ခွင့်ဒါမှမဟုတ်လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုနောက်ထပ်ကန့်သတ်ဖို့ရည်ရွယ်ချက်နဲ့Foreign agents ဥပဒေကိုအသုံးမချဘူးအမေရိကန်ပြည်ထောင်စုကရုရှားအစိုးရကိုတိုက်တွန်းထားပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါတယ်ရှင
်ဆိုတာရှင်ကအခုကြားခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ BOE ရဲ့အပေါ်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာဗီအိုကကြာတော်နေနေမဲ့ခင်းစီစဉ်နေဆက်လက်ထုတ်လွှင့်နေပါတယ်အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုအလာဘားမားပြည်နယ်မှာအင်္ဂါနေ့ကကျင်းပတဲ့အထက်လွှတ်တော်ရွေးကောက်ပွဲမှာဒီမိုကရက်ကိုယ်စားလှယ်ဒေါက်ဂျုံစမီမော်လင့်မဲ့အနိုင်ရသွားတဲ့အတွက်ဗိုလ်ထုနေကဝါရှင်တန်ရဲ့နိုင်ငံရေးလောက်ကောက်ကိုတွန်းလှုပ်သွားစေခဲ့ပါတယ်တိုင်းပြည်တောင်ပိုင်းဒေသကရှေးဟိုးဆဲဝါဒတွေကြီးစိုးတဲ့ဒီပြည်နယ်မှာရီပပ်ဘလစ်ကန်အနေနဲ့အထက်လွှတ်တော်ရွေးကောက်ပွဲမှာ25နှစ်အတွင်းပထမဆုံးအကြိမ်ရှုံးနေတာလည်းဖြစ်ပါတယ်မြန်မာပြည်အခြေစိုက်ရိုက်တာသတင်းဌာနကသတင်းတော်၂ယောက်ဖြစ်တဲ့ကိုသက်ဦးမောင်ခေါ်ကိုဝါလုံးနဲ့ကိုကျော်စိုးဦးခေါ်ကိုမိုးအောင်တို့ကိုတီစဲ1923ခုနှစ်မြန်မာနိုင်ငံအစိုးရလေးဝက်ချက်ဥပဒေပုံမှန်3အရနိုင်ငံတော်လူညိုရေးနဲ့အကျိုးစီးပွားကိုထိခိုက်စေရန်ရည်ရွယ်ချက်နဲ့သတင်းရယူရဲဆိုပြီးဗိုလ်ထုနေ့ကဖမ်းဆီးအရေးယူလိုက်ပါတယ်အခုလိုဖမ်းဆီးအရေးယူမှုနဲ့ပတ်သက်လို့အမေရိကန်နိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးဟက်ဇာနိုဝက်ကဗိုလ်ထုနေ့ကကျင်းပတဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအမေရိကန်အစိုးရအနေနဲ့အခြေအနေကိုအသေးအချာစောင့်ကြည့်နေကြောင်းသတင်းတောက်တွေအနေနဲ့သူတို့တာဝန်ကိုထမ်းဆောင်ပြီးပြည်သူတွေထံသတင်းအချက်အလက်တွေတင်ပြဖို့ကြိုးပမ်းနေစဉ်ဖမ်းဆီးခံရတယ်ဆိုတာနဲ့ပတ်သက်လို့ဆိုရင်ပူပန်မိတဲ့အကြောင်းပြောပါတယ်အမေရိကန်တာမကြီးစကော့မာရှယ်ဟာလည်းမနေ့ကမြန်မာအစိုးရနဲ့တွေ့ဆုံရမှာဒီအကြောင်းကိုမင်းမြန်ခဲ့ပြီးအစိုးရအရာရှိနှစ်ဦးတို့နဲ့ဒီအကြောင်းကိုစကားပြောခဲ့တယ်လို့ Miss Novak ကပြောပါတယ်ပြောဆိုခဲ့တဲ့မြန်မာအစိုးရအရာရှိနှစ်ဦးအနေနဲ့ဒီဖမ်းဆီးမှုအခြေအနေကိုသိဖို့မရဘူးလို့တာမကြီးကပြောပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ဒီအခြေအနေကိုနီးနီးကပ်ကစောင့်ကြည့်နေပါတယ်ဖမ်းဆီးခံရသူတွေဟာအမေရိကန်နိုင်ငံသားတွေမဟုတ်ပေမဲ့တာဝန်ကိုထမ်းဆောင်နေတဲ့နိုင်ငံတကာသတင်းတောက်တီရဲ့ဘေးအန္တရာယ်လုံခြုံမှုကိုအမေရိကန်ကအလေးထားတဲ့အကြောင်းဒါကြောင့်အခြေအနေကိုဆက်ပြီးစောင့်ကြည့်တော့မှာဖြစ်တဲ့အကြောင်း Miss Novak ကသတင်းစာရှင်းလင်းပွဲအတွင်းမှာပြောကြားခဲ့ပါတယ်။အခုလိုသတင်းတောက်နှစ်ဦးကိုဖမ်းဆီးအရေးယူထားတဲ့အပေါ်စိုးရိမ်မကင်းဖြစ်ရတဲ့အကြောင်းရန်ကုန်အမေရိကန်တန်ယုံကသတင်းထုတ်ပြန်ထားပါတယ်။အခုဖမ်းဆီးမှုနဲ့ပတ်သက်လို့မြန်မာအစိုးရတာဝန်ရှိသူတွေအနေနဲ့ဖြည့်ဆည်းချက်ပေးဖို့နဲ့ဖမ်းဆီးခံထားရသူတွေကိုသူတို့ရဲ့သက်ဆိုင်ရာမိသားစုတွေနဲ့တွေ့ဆုံခွင့်ပေးဖို့အတွက်လည်းတန်ယုံကတောင်းဆိုပါတယ်။လာရူပဲမြန်မာနိုင်ငံမှာရှိတဲ့ EU ဥရောပတာမကရုံးကလည်းဖမ်းဆီးခံထားရတဲ့သတင်းတောက်နှစ်ဦးကိစ္စကိုစောင့်ကြည့်နေပြီးမြန်မာအာဏာပိုင်တွေအနေနဲ့သူတို့ရဲ့အခွင့်အရေးတွေအပြည့်အဝကာကွယ်ပေးဖို့တောင်းဆိုလိုက်ပြီးမီဒီယာလွတ်လပ်ခွင့်ဟာဒီမိုကရေစီစနစ်ရဲ့အခြေခံအုတ်မြစ်ဖြစ်ကြောင်းပြောကြားလိုက်ပါတယ
်။ဒါကတော့ထိတိုက်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုစော်ဝင်းလှိုင်ကြီးညာသွားတာပါ။ဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရမှုကဒေါက်တာမျိုးတက်ဖြစ်ပြီးတော့အတမန်ဆိုင်ရာအင်ဂျင်နီယာကတော့ Deep Magnus ဖြစ်ပါတယ် VOE အတန်ကနေကြာတာပတိနေ့မိနစ်ဖက်ထုတ်လွှင့်နေတဲ့တရားယူအစီအစဉ်ကိုမိနစ်၈နာရီကနေ၉နာရီထိလိုင်းနိုမီတာ16 24ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOE နားဆင်ခဲ့ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆက်မိုးပြီပါ
Thank you.
This program has come to you from the Voice of America, Washington.